Welcome to the Voice of America in Burmese.
Mingla minne khima shi. Washington Bureau of VOA American tan ga ni 2015 ku ni me la se ye tanu ni ne ne khin season ni go myama sanno jai minne 6 nai ga ni 9 nai thi line to meter 24 30 ne 49 do ga ni dai yai thon ne twa ma ba shi. ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာပါပါဒက်ကရက်မြောက်ဖက်အကျဉ်းတော်တခုမှာဒီပြုံးဖြစ်ပြီးအကျဉ်းသား40ထွက်ပြေးသွားပါတယ်အင်ဒိုနီးရှားကျွန်းကျွန်းကနေကယ်ခဲ့တဲ့မြန်မာငါးဖန့်လူသားတချို့မြန်မာနိုင်ငံပြန်ရောက်သွားပါပြီအီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုအလွဲသုံးစားမှုနဲ့ထောင်3နှစ်စီချလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်အပြစ်ခက်ရစဲရေးကိုပထမအစ်စ်အနေနဲ့အစိုးရကလက်ခံထားတဲ့16ဖွဲ့နဲ့သာစတင်လှုပ်ဆောင်သွားမယ်လို့အစိုးရကိုယ်စားလှယ်အဖွဲ့ကပြောတဲ့အပေါ်မှာတိုင်းနာကိုယ်စားလှယ်တွေဘက်ကရောဘလို့တုံ့ပြန်လိုက်ပါတယ
်အပြစ်ခက်ရမယ်ဆိုတာနှစ်ဖက်စလုံးကငါတို့မတိုက်တော့ဘူးမတိုက်ရှင်တော့ဘူးဆိုတဲ့သဘောတရားကနှစ်ဖက်စလုံးမှာရှိလို့အပ်တယ်အဲ့ဒါမှပဲဖြစ်မယ်ဟိုအလုံးမှာပါလို့
ALP ရခိုင်လူမျိုးရေးပါတီခေါင်းဆောင်စောမြရာဇာလင်းပြောသွားတာပါတည်င်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်အီရန်နိုင်ငံဘဲဂရက်မြို့တော်မြောက်ဘက်ကအကျဉ်းထောင်တစ်ခုမှာထောင်ပေါက်ပြေးဖို့ကြိုးစားရင်းအဓိကယုံဖြစ်ပြီးတော့လူ36ဦးထဲမှနေတည်ဆုံးပြီးအကျဉ်းသား40ထွက်ပြေးသွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်ခါလစ်အကျဉ်းထောင်ကအဒီကီယုံတွင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့အကျဉ်းသား30တေဆုံးတယ်လို့ဣရက်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တခြားတာဝန်ရှိသူတွေကတော့တေဆုံးသူအရေအတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50ထဲမှနေရှိတယ်လို့ပြောကြပါတယ်။အကျဉ်းသားအချင်းချင်းရန်ဖြစ်ကြတာကြောင့်ထောင်ဝန်တန်းတွေကတားဆီးဖို့ဝင်လာချိန်မှာအကျဉ်းသားတွေကလူဝင်ရားနဲ့ဝိုင်းတိုက်ခိုက်ပြီးလက်နက်တွေကိုယူလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီထောင်ပေါက်ပြေးတဲ့ဖြစ်ရပ်ကိုသူတို့လက်ချက်လို့အစ္စလာမ်အစိုးရ IS စစ်သွေးကြွတွေကကြေညာပါတယ်။ဖြစ်ရနေပသက်ပြီး Jihad Wari ရဲ့ website တွေမှာသူတို့ဘက်ကဇလန်းစုံကိုတင်ထားပါတယ်။ထောင်ထဲကအကျဉ်းသားတွေနဲ့ချင်းကပ်ပြီးတော့အကျဉ်းထောင်အပြင်ဘက်မှာသူတို့အဖွဲ့ကဖောက်ခွဲမှုတွေလုပ်ခဲ့တယ်လို့ IS အဖွဲ့ကပြောပါတယ်။ထွက်ပြေးသွားသူတွေထဲမှာ IS အဖွဲ့ဝင်30လောက်ပါတယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ထွက်ပြေးသွားသူတချို့ဟာအကြမ်းဖက်မှုဆန်ရဆွဲချက်တွေနဲ့ထောင်ချခံထားရတာလို့ IRET တာဝန်ရှိသူတွေဘက်ကပြောပါတယ်။
မက္ကဆီယိုနီးယားနိုင်ငံမြောက်ပိုင်းကူမာနိုဘိုမြို့မှာအမီမဖော်နိုင်တဲ့လက်နက်ကင်အဖွဲ့တစ်ခုနဲ့ရဲတွေစနေနေ့ကအပြန်အလှန်ပြက်ကတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့ရဲ9ယောက်တေဆုံးပြီး30ကျော်ဒဏ်ရာရသွားတယ်လို့မက္ကဆီဒိုနီးယားအာဏာပိုင်တွေကပြောပါတယ်။အဲဒီကူမာနိုဘိုမြို့ဟာကိုဆိုဗိုနဲ့ဆာဗီးယားနယ်စပ်တွေနဲ့နှီးပြီးတော့အယ်ဘေးနီးယားလူမျိုးတွေနေထိုင်ကြတာလည်းဖြစ်ပါတယ်။ကူမာနိုဘိုမြို့အပြင်ဘက်ကသနတ်သမားတချို့လည်းတေဆုံးသွားတယ်လို့ပြည်ထရေးဝန်ကြီးဂေါဒနာယန်ကူလော့စကာကစနေနေ့နောက်ပိုင်းကပြောလိုက်ပါတယ်။ဒါပေမဲ့ဘယ်နှစ်ယောက်ဆိုတာကိုတော့သူကပြောဆိုသွားခြင်းမရှိခဲ့ပါဘူး။မက္ဆီဒိုနီးယားနိုင်ငံတကာသတင်းအေဂျင်စီကတော့အကြမ်းဖက်သမား၄ယောက်တေဆုံးပြီးနောက်၁ယောက်ကလည်းအဖမ်းမခံရအောင်သူ့ဘာသူတက်တည်သွားတယ်လို့ပြောလိုက်ပါတယ်။ဂျန်နက်နဲ့သမားတွေဟာရဲစီမှာလက်နက်ချခဲ့ကြတယ်လို့လည်းပြောပါတယ်။ရဲသားတွေထိခိုက်ဒဏ်ရာရတဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုသွားခဲ့ကြတာမရှိပါဘူး။မက္ကဆီဒိုနီးယားသမ္မတဂျော်ဂျီအီဗနော့ဖ်ဟာဒီကိစ္စကိုဖြေရှင်းဖို့အတွက်ရုရှားနိုင်ငံသွားနေတာကနေမက္ကဆီဒိုနီးယားနိုင်ငံကိုပြန်လာခဲ့ပါတယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါကင်းရှင်းသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါပြီ။၄၀နှစ်ရဲ့ကြာတဲ့အထိအီဘိုလာရောဂါနောက်ထပ်ဖြစ်တယ်လို့မရှိဘူးလို့လိုင်ဘေးရီးယားကအသိပေးပြီးတဲ့နောက် WHO ကအဲ့ဒီလိုကြေညာတာပါ။အဲ့ဒီရက်ပေါင်းဟာအီဘိုလာရောဂါပိုပေါ်လာနိုင်တဲ့အကြာဆုံးအချိန်ကာလထက်နှစ်ဆပိုပါတယ်။အီဘိုလာရောဂါကြောင့်ဖြစ်ရတဲ့ထိခိုက်ပျက်စီးမှုဟာကမ္ဘာကြီးရဲ့အတွင်းစိတ်မှာအနာရောဂါတစ်ခုပါပဲလို့လိုင်ဘေးရီးယားသမ္မတအဲလန်ဂျွန်ဆန်ဆာလီဖ်က AP သတင်းဌာနကိုစနေနေ့မှာပြောပါတယ်။အသက်မသေလွတ်မြောက်သူတို့အတွက်တော့နာကျင်ခံစားမှုနဲ့ကြေကွဲမှုတို့တသက်ပျောက်ကင်းစေဖို့အတွက်မျိုးဆက်တစ်ဆက်လောက်ချိန်ကြာမယ်လို့သူကဆိုပါတယ်။လိုင်ဘေးရီးယားမှာအီဘိုလာရောဂါမရှိတော့ဘူးလို့တရားဝင်ကြေညာတဲ့ပေါ်ဝမ်းမြောက်တဲ့အကြောင်းနဲ့ဒါဟာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအင်ပီရိုကစနေနေ့မှာပြောပြီးဒီအခြေအနေပြန်ရောက်တဲ့အတွက်လိုင်ဘေးရီးယားလူမျိုးကိုချီးကျူးခွန်ပြုစကားဆိုပါတယ်။ဒါပေမဲ့သမ္မတဘရက်ဂိုဘားမားရဲ့ပြောခွင့်ရသူထုတ်ပြန်ချက်ထဲမှာတော့အများကြီးလို့ရအောင်မယ်လို့ပြောထားပါဗ
ျ။ရင်ကုန်သင်းမောကနေပြစ်တဲ့ပယ်ထိန်ဒုံးကြီးအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြောလိုက်ပြီးတဲ့နောက်မြောက်ကိုရီးယားအနေနဲ့ဒေသတွင်းတင်းမာမှုတွေတိုးလာစေမယ့်လုပ်ရည်တွေကိုရှောင်ကျဉ်ဖို့အမေရိကန်ဘက်ကတိုက်တွန်းလိုက်ပါတယ်။ဒီလိုဒုံးကြီးစမ်းသပ်ပြစ်လွတ်မှုတွေမှာပယ်ထိန်ဒုံးနီးပညာကိုအသုံးပြုတာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိတိတသာချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ကု လသမဂါကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးဤပညာမလုပ်ဖို့ဒါမှမဟုတ်အသုံးမပြုဖို့ဒဏ်ခတ်ပိတ်ဆို့ထားတာလည်းဖြစ်ပါတယ်တောင်ကိုရီးယားသင်္ဘောတွေအနေနဲ့မြောက်ကိုရီးယားရေပိုင်နဲ့ထဲကိုဝင်လာခဲ့ရင်ကြိုတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့သတိပေးပြီးတရက်အကြာမှာမြောက်ကိုရီးယားဘက်ကအခုလိုပင်လယ်ထဲကိုစမ်းသပ်ပစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တောင်ရှိသူတွေကပြောပါတယ်အဲ့ဒီဒုံးကြီးတွေကိုစနေနေ့ကအရှိတ်ဘက်မှာရှိတဲ့ဝမ်ဆန်စိတ်ကမ်းမြို့နာကနေတနာရီအတွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေပြီးတော့တနင်္ဂနွေနေ့မနေ့ဖက်တဲ့တင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကျွန်းကျွန်းပေါ်ကနေကယ်တင်ခဲ့တဲ့မြန်မာ၅ဖမ်းလုသားတွေကပထမဆုံးအတော့ဟာစနေနေ့ကမြန်မာနိုင်ငံစီပြန်ရောက်သွားပါပြီ။၅ဖမ်းလုသားတွေကိုကျွန်းတွင်တပွဲခိုင်းစီနေတဲ့အကြောင်း AP သတင်းဌာနကရေးသားဖွင့်ချခဲ့ပြီးတဲ့နောက်အဲ့ဒီ၅ဖမ်းလုသားတွေကိုကယ်တင်ခဲ့တာပါ။အခုတိုင်းပြည်ပြန်ရောက်သွားတဲ့၅ဖမ်းလုသားတွေထဲမှာအင်ဒိုနီးရှားရေပြင်ထဲက၅ဖမ်းသင်္ဘောတွေမှာလုလုဖို့လူမောင်းခိုးကူးသူတွေကဖြားယောင်းသွေးဆောင်တာကိုခံခဲ့ရတဲ့၅ဖမ်းလုသား15ယောက်လည်းပါဝင်ပါတယ်။သူတို့မိသားစုတွေနဲ့ဘယ်တော့ပြန်ပေါင်းစည်းကြမယ်ဆိုတာကတော့မသိရသေးပါဘူး။အင်ဒိုနီးရှားကကျွန်းပေါ်မှာပိတ်ခန့်ထားခဲ့ရတဲ့၅ဖမ်းလုသားကိုဝင်းကိုနိုင်ရဲ့မိခင်ဖြစ်သူကသူ့သားတေဆုံးသွားပြီလို့ထင်ခဲ့တဲ့အကြောင်းပြောပါရတယ်။အင်ဒိုနီးရှားအရှေ့ပိုင်းကဝီလန်နဲ့ကျွန်းပေါ်မှာပိတ်ခန့်ထားရတဲ့၅ဖမ်းလုသားအစီအတွက်ဟာ AP သတင်းဌာနကဖွင့်ချခဲ့တဲ့ကျွန်းတပွဲခိုင်းစစ်ခံရသူတွေအပါအဝင်4000လောက်အထိရှိပါတယ်။အဲ့ဒီ၅ဖမ်းလုသားတွေတဲကတချို့ကိုလောင်ယူတွေထဲမှာထည့်ထားပြီးအရာရိတ်နဲ့ခံရတာတွေရှိပြီးတော့အတင်းအဓမ္မ၅ဖမ်းခိုင်းတယ်လို့ AP ကမတ်လမှာသတင်းရေးသားဖော်ပြပါရတယ်။သူတို့ဖမ်းမိတဲ့ငါးတွေကိုအမေရိကန်ကကုန်တိုက်ကြီးတွေနဲ့စားတောက်ဆိုင်တွေမှာတင်ရောက်တယ်လို့ AP သတင်းမှာဖော်ပြခဲ့ပါတယ်
။ထိုင်းအာဏာပိုင်တွေဟာနိုင်ငံတွင်းမှာရှိတဲ့လူမောင်းခိုးကူးတဲ့စခန်းတွေကိုအချိန်မီဖော်ထုတ်နိုင်ဖို့ကြိုးပမ်းနေတာနဲ့အမျှနိုင်ငံတောင်ပိုင်းမှာတွေ့ရှိခဲ့တဲ့ရွှေပြောင်းနေထိုင်သူတရားကြော်ကိုသူတို့ဟာလူမောင်းခိုးကူးခံရသူတွေဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့စနေနေ့ကစစ်ဆေးမေးမြန်းတာတွေလုပ်ခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလိုမှတ်ယူရတဲ့ရွှေပြောင်းနေထိုင်သူ33ယောက်ရဲ့ရုပ်အလောင်းတွေမြုပ်ထားတာကိုနိုင်ငံတောင်ပိုင်းကစုံကလောက်ခရိုင်တွင်တွေ့ရှိခဲ့ပြီးလူမောင်းခိုးကူးတဲ့စခန်းလိုတန်ကြားရှိရတဲ့စခန်း၃ခုကိုလည်းတွေ့ရှိခဲ့ပါတယ်။ဒီလိုတရားမဝင်လူမောင်းခိုးကူးတာတွေကိုတိုက်ဖြတ်ဖို့အတွက်ထိုင်းဝန်ကြီးချုပ် Private Chan Ocha က10ရက်အချိန်ပေးထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကတော့ဒေသတွင်းမှာအခုလိုလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့အတွက်သုံးနိုင်ငံတွဲဆုံစည်းဝေးဖို့မြန်မာနဲ့မလေးရှားနိုင်ငံတွေကိုလည်းထိုင်းဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။မလေးရှားနယ်စပ်နာကရတဖုံခရိုင်မှာရွှေပြောင်းနေထိုင်သူ118ယောက်ကိုတွေ့ရှိခဲ့တယ်လို့ပြည်내ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။အဲ့ဒဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ကြပါတယ်ခင်ဗျာ
။အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုလွဲသွင်းဆောင်မှုဆိုင်ရာဆွဲချက်တွေနဲ့အီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အမှုကိုပြန်စစ်ဆေးတဲ့တရားခွင်ကနေပြီးတော့အခုလိုပြစ်ဒဏ်ချလိုက်တာဖြစ်ပြီးဒီအတွက်ကြောင့်မစ္စတာမူဘာရက်ဟာရာဇဝတ်သားဖြစ်သွားပါပြီ။နိုင်ငံကောင်းဆောင်အဖြစ်ကနေဖြုတ်ချခံရတာ၄နှစ်ကြာပြီးတဲ့နောက်အခုလိုပြစ်ဒဏ်ချခံရတာပါ။အီဂျစ်နိုင်ငံကိုအာဏာရှင်တဦးအဖြစ်နှစ်ပေါင်း30အုပ်စိုးခဲ့တဲ့မစ္စတာမူဘာရက်နဲ့တားရီဖြစ်ကြတဲ့ကမာလ်နဲ့အလာရူဟာတခြားပြစ်မှုတွေနဲ့ထောင်ထဲရောက်နေတာ3နှစ်ထက်မနည်းရှိနေပါပြီ။2012ခုနှစ်မှာယာရူကဖြုတ်ချခံလိုက်ရတဲ့အခုအခါအသက်89နှစ်ရှိပြီဖြစ်တဲ့သမရဟောင်းဟာထောင်ထဲမှာနောက်ထပ်ဆက်နေရအောင်မလားဆိုတာကတော့စနေနေ့ပြစ်ဒဏ်ချချိန်မှာရှင်းရှင်းလင်းလင်းမရှိပါဘူး။ဒီအမှုကသမရနန်းတို့ကိုပြန်ပြီးမွမ်းမံတိစောက်တာမှာအမေရိကန်ဒေါ်လာတန်ပေါင်းများစွာကိုလဲသုံးစားလုပ်မှုနဲ့မူဘာရက်ပေါ်ဆွဆွဲခဲ့တာကိုပြန်ပြီးစစ်ဆေးတဲ့အမှုပါ။အဲ့ဒီငွေတွေကိုသမရနန်းတို့မပြုပြင်ဘဲမူဘာရက်ကကိုပိုင်အဆောက်အဦတွေကိုပြုပြင်ဖို့တုံးခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။အမေရိကန်ရှေ့တောင်ပိုင်းကန်ယူရန်ဒေသတွေမှာအပူပိုင်းမုန်တိုင်းအန်နာကြောင့်မိုးကြီးရွာပါတယ်။2015ခုနှစ်အတွင်းနာမည်တက်ပေးထားတဲ့ပထမဆုံးမုန်တိုင်းအန်နာဟာမြောက်နဲ့တောင်ကာရိုလိုင်းနားပြည်နယ်တွေစီဥတည်နေတာပါ။အနာမုန်တိုင်းဟာအဲ့ဒီပြည်နယ်တစ်ခုရဲ့ကမ်းရိုးတန်းဒေသတွေနာတနင်္ဂနွေနေ့မနက်ပိုင်းမှာရောက်သွားမယ်လို့မိုင်ယာမီအခြေစိုက်အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာစနေနေ့လယ်ပိုင်းမှာတနာရီလေတိုင်နှုန်း59မိုင်ကျော်နှုန်းရှိခဲ့ပြီးဒါဟာအစောပိုင်းလေတိုင်နှုန်းအောက်လျှော့သွားတာပါ။မုန်တိုင်းလမ်းကြောင်းတစ်လျှောက်မှာလူပေါင်း8,000နီးပါးရှိပါတယ်။မုန်တိုင်းကြောင်းပင်လယ်ကမ်းခြေတွေမှာအန်ဒရယ်ကြီးတဲ့ရေလိုင်းတွေဖြစ်စေနိုင်တာကြောင့်ကမ်းခြေသွားသူတွေရေထဲမဆင်းကြဖို့မိုးလေဝသခန့်မှန်းသူတွေကသတိပေးထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်တောင်ပိုင်းစန်တီမြစ်ကနေမြောက်ကာရိုလိုင်းနားပြည်နယ်ကိတ်လုခ်အော့အထိမုန်တိုင်းအန်ဒရယ်သတိပေးချက်တွေထုတ်ပြန်ထားပါတယ
်။ဥရောပတဝန်းစနေနေ့ကကစားခဲ့တဲ့ဘောလုံးပွဲတွေမှာတော့စပိန်ဘက်မှာဆိုရင်ဘာစီလိုနာအသင်းကလာလီဂါဆူပလာကိုရဖို့ခြေတလှမ်းနီးလာပါပြီ။ဘ ဘတ်စလိုနာကရီယယ်ဆိုစီဒက်ကိုနေမနဲ့ပေဒရိုတို့တွင်တဲ့ဂိုးတွေနဲ့ငကိုးကိုးမရှိနဲ့နိုင်လိုက်ပြီးရီယယ်မက်ဒရစ်ကအိမ်ခွေးမှာဗလန်စီယာနဲ့ငကိုးစီတေးကျသွားပါတယ်ဒီပွဲမှာရိုနယ်ဒိုပန်နယ်ဒီကန်သွင်းခွင့်ရခဲ့ပေမဲ့ဗလန်စီယာဂိုးသမားကာကွယ်နိုင်ခဲ့ပါတယ်36ပွဲပြီးသွားတဲ့အချိန်မှာဘတ်စလိုနာကအမှတ်90ရီယယ်က86မှတ်ရထားတာကြောင့်ဘတ်စလိုနာက4မှတ်ဖြတ်ထားနိုင်လိုက်ပြီဖြစ်ပါတယ်ပြင်သစ်မှာဆိုရင်လေလီယွန်ကကန်ကို3-6နဲ့ရှုံးပြီးတော့ PSG ကဂွင်းကမ့်ကို6-9ပြတ်နဲ့နိုင်လိုက်တာကြောင့်နှစ်ပွဲပဲကျန်တော့တဲ့အချိန်မှာ PSG က6မှတ်အသာရထားပြီးတော့နောက်ထပ်တမတ်ရတာနဲ့ချန်ပီယံဖြစ်မှာဖြစ်ပါတယ်အင်္ဂလန်ပရီးမီယာလိဂ်ဘက်မှာတော့ပြီးခဲ့တဲ့3ပွဲဆက်တိုက်ရှုံးထားတဲ့ Manchester United က Crystal Palace ကိုအဝေးကွင်းမှာခက်ခက်ခဲကစားပြီးတော့2-2နဲ့အနိုင်ရသွားပါတယ်ဂိုးတွေကတော့ Mata နဲ့ Fellaini တို့ကသွင်းခဲ့ပြီးတော့ Man U ဒီပွဲနိုင်လိုက်တဲ့အတွက် Champions League နေရာဝင်ဖို့အခြေအနေပြန်ကောင်းသွားတယ်လို့ပြောရမှာပါကျန်တဲ့ပွဲစဉ်တွေမှာတော့ Sunderland က Everton ကို2-0မရှိ Villa က West Ham ကို2-0မရှိ Leicester က Southampton ကို2-0မရှိ Stoke က Tottenham ကို3-0မရှိနဲ့နိုင်ပြီးတော့ Newcastle နဲ့ West Brom တို့2-0တည်းကျသွားပါတယ်။ Burnley က Hull ကို2-0မရှိနဲ့နိုင်ခဲ့ပေမဲ့တန်းဆင်းသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America ကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်ပါရှင်တနင်္ဂနွေနေ့နဲ့ခင်သတင်းစီစဉ်တွေကိုတင်ဆက်သွားတာပါမကြာခင်မှာတော့အမျိုးသမီးလွတ်တော်အမတ်တွေပုံမထွက်ပေါ်လာရေးဘာရီဆောင်ရွက်နေကြသလဲဆိုတာကြားဖို့ရှိပါတယ်အပြစ်ခက်ရစဲရေးကိုပထမအဆင့်အနေနဲ့အစိုးရလက်ခံထားတဲ့16ဖွဲ့နဲ့သာစတင်လှုပ်ဆောင်သွားမယ်လို့တီထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဝင်းကြီးဦးအောင်မင်းက VOA ကိုပြောပါတယ်ကျန်ရှိနေတဲ့တိုက်ပွဲဖြစ်နေစေဖြစ်တဲ့ AA ရခိုင်တပ်မတော် TNLA တအောင်ခေါ်ပလောင်းတပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့စတဲ့အဖွဲ့တွေကတော့နောက်ချန်အနေနဲ့ဆွေးနွေးမယ်လို့ပြောပါတယ်။ VOA သတင်းတောက်မတ်မေခါကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ဒီကနေ့အင်းရလိုက်ဟိုတယ်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဆွေးနွေးပွဲပြီး VOA ကမေးမြန်းစဉ်မှာဝင်းကြီးဦးအောင်မင်းကအခုလိုပြောဆိုခဲ့တာပါ
။တို့ပထမအဆင့်အနေနဲ့က16ဖွဲ့နဲ့ပဲလုပ်ပါမယ်။နောက်အဖွဲ့တွေကတော့ဒုတိယအဆင့်အနေနဲ့ပဲကျွန်တော်တွားပါမယ်။အဆင့်ခွဲထားပါ။ကျွန
်တော်တို့အခုစကားပြောနေတဲ့16ဖွဲ့ဟာ16ဖွဲ့ထဲမှာ15ဖွဲ့ကကျွန်တော်တို့က bilateral ceasefire agreement လက်မှတ်ရေးထိုးထားပြီးသားဖြစ်တာ။အဲ့ဒီဖွဲ့နဲ့ကျွန်တော်ကတဆင့်တက်ပြီးတော့ nation white ceasefire accord NCA ကိုကျွန်တော်ဆက်ပြီးဆွေးနွေးနေတာဖြစ်ပါ။ခုနပြောတဲ့ကိုကန့်အဖွဲ့ပလောင်ဖွဲ့အေးဖွဲ့ရဘိုင်လက်ထရယ်ဆွေးနွေးရတယ်ပေါ့ဘိုင်လက်ထရယ်ဆွေးနွေးတဲ့ခါမှာလည်းအချက်လက်တွေအများကြီးထွက်လာပါလေအဲ့တော့သူတို့ကိုစောင့်ပြီးခေါ်မယ်ဆိုရင်ကျွန်တော်ငင်းချမ်းကြီးကြာနေလိမ့်ကျွန်တော်16ဖွဲ့ဆွေးနွေးနေတဲ့အဖွဲ့နဲ့ပဲကျွန်တော်ရှေ့ရနေဆက်ပြီးတော့ပထမအဆင့်အနေနဲ့သွားပါကျန်တဲ့ဖွဲ့တွေကတော့ဘိုင်လက်ထရယ်ဆိုတဲ့အဆင့်ခံနေတဲ့အတွက်သူကနောက်ဒုတိယအဆင့်အနေနဲ့ကျွန်တော်တို့ကစောင့်ရဖို့ရှိပါ
ဒီလိုနောက်ချန်အနေနဲ့လှုပ်ဆောင်ရတာဟာမူလပထမတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မူကြမ်းထွက်ရှိဖို့ဆွေးနွေးစဉ်မှာကိုကန့်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိသလိုရခိုင်တပ်မတော်မှလည်းရခိုင်အဖွဲ့နဲ့ငြိမ်းချမ်းရေးယူစဉ်မှာ ALP ရခိုင်လူမျိုးရေးတပ်မတော်အနေနဲ့သာလက်မှတ်ထိုးခဲ့တာကြောင့်လို့သူကပြောပါတယ်
ကျွန်တော်တို့စတဲ့ NCA စာချုပ်လို့တုံးတဲ့အခါမှာအဲ့ဒီချိန်တော့ကိုကန့်ဆိုတာမပေါ်သေးပါဘူး။ AA လည်းတကယ်တော့ရှင်းပြောရလို့ရှိရင်သူကရခိုင်ဖွဲ့နဲ့ကျွန်တော်လက်မှတ်ထိုးတဲ့အခါမှာ ALP နဲ့ထိုးပါ။ AA မပါလာပါဘူး။ ALP နဲ့ပဲကျွန်တော်တို့ခုစကားပြောပြီးတော့စာချုပ်ချုပ်ရင်လည်း ALP နဲ့ပဲချုပ်ဆိုသွားမှာဖြစ်ပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့ကိုကန့်နဲ့ရခိုင်တပ်မတော်တို့အနေနဲ့ငြိမ်းချမ်းရေးရယူနိုင်ဖို့အတွက်ခုဖြစ်ပွားနေတဲ့ပဋိပက္ခတွေကိုအရင်ရက်အောင်လှုပ်ဆောင်ဖို့လိုကြောင်းဒီလိုရက်စဲပြီးမှသာနိုင်ငံရေးဆွေးနွေးနိုင်မှာဖြစ်တယ်လို့သူကပြောပါတယ်
။ပထမဆုံးသူတို့ပဋိပက္ခတွေဖြစ်နေတဲ့နေရာမှာပဋိပက္ခတွေငြိမ်းချမ်းအောင်ဆလုပ်အောင်ပါ။ငြိမ်းချမ်းအောင်ဆလုပ်ဖို့ကဘယ်သူကစတာလဲကိုကန့်တိုက်ပွဲက။ကိုကန့်တိုက်ပွဲသူတို့စတယ်ဆိုရင်သူတို့ငြိမ်းချမ်းအောင်ဆလုပ်။ဆလုပ်ပြီးငြိမ်းချမ်းသွားလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်လို့ရပါ
ဒီလိုထုတ်ဖော်ပြောဆိုမှုကတိုင်းရင်းသားတွေပန်ဆန်းညီလာခံမှာထုတ်ပြန်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးမှာတိုင်းရင်းသားတိုင်းပါဝင်ရေးဆိုတဲ့အချက်နဲ့လွဲချော်နေတဲ့အပေါ်ဦးအောင်မင်းကတိုင်းရင်းသားတွေဘက်ကိုညှိနှိုင်းသွားမှာဖြစ်တယ်လို့ပြောပါတယ် NCCD တနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ် ALP ရခိုင်လွတ်မြောက်ရေးပါတီကဒေါ်စောမြရာဇာလင်းကတော့တိုင်းရင်းသားအလုံးမပါဝင်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်ရစဲရေးဆိုတဲ့အဓိပ္ပာယ်ကိုပြည့်စုံစေမှာမဟုတ်ဘူးလို့ပြောပါတယ
်အစိုးရအနေနဲ့အမြဲတမ်းပြောလာတာကတော့ဒီဒီနေအဆင့်ပြည်ထောင်စုအဆင့်လက်မှတ်ထိုးထားတဲ့စစ်ချက်ပွင့်နဲ့ပဲညီညာရေးကိုဆောင်ရွက်သတ်မယ်ဆိုတာမျိုးကတော့တောက်လျှောက်ကြည့်ပြောလာတာပဲဖြစ်တယ်အခုပြောလာတာတော့မဟုတ်ဘူးအပြစ်ခတ်ရမယ်ဆိုတာနှစ်ဖက်စလုံးကငါတို့မတိုက်တော့ဘူးမတိုက်ရှင်တော့ဘူးဆိုတဲ့သဘောတရားကနှစ်ဖက်စလုံးမှာရှိဖို့လိုအပ်တယ်အဲ့ဒါမှပဲဖြစ်မယ်ဟိုအလုံးမပါလို့ရှိရင်တော့တနိုင်ငံလုံးဟိုဆိုတာတော့အတိတ်ပဲတော့ပြည့်စုံမှာတော့မဟုတ်ဘူးဒါပေမဲ့တနိုင်ငံလုံးပြည့်စုံအောင်သူတို့တွေကဘလို့ထပ်ပြီးတော့ပုံဖော်လာမလဲဆိုတာတော့သူတို့နဲ့ပဲဆိုင်
သမရာကြီးကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ပြီးအ мян ဆုံးလက်မှတ်ထိုးပေးရန်တိုင်းရင်းသားတွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းပန်ဆန်းဆွေးနွေးပွဲမှာအစိုးရတက်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ရရေးစာချုပ်မှာဒန်းတူရီတူပါဝင်ဖို့တောင်းဆိုထားပါတယ်။ဒီလိုတိုင်းရင်းသားတွေဘက်ကတောင်းဆိုမှုအပေါ်မှာပြည်အောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC ကဖွဲ့ကောင်းဆောင်ဝင်းကြီးဦးအောင်မင်းကတရားဝင်သဘောထားထုတ်ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မတ်မီခါပါရှင်။မန္တလေးမြို့မှာနှစ်ရက်တာကျင်းပနေတဲ့အမျိုးသမီးများ Forum မှာလာမယ့်2015ရွေးကောက်ပွဲအတွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပိုးပြီးထွက်ပေါ်လာဖို့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုပိုင်းမှာပိုးပြီးတော့နေရာရလာဖို့ဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေအများအပြားပါဝင်ပေမဲ့လည်းဥဆောင်မှုပိုင်းမှာတော့အမျိုးသမီးတွေရဲ့ပါဝင်မှုဟာအကန့်အသတ်တွေရှိနေတုံးပဲလို့ဒီအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြမှာပါရှင်
။မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာတခြားအင်းကြီးချင်းအာရှနိုင်ငံတွေနဲ့ရှင်ရင်တောင်မှနှိမ့်ချနေတုံးပဲလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်။မေလ9ရက်နဲ့10ရက်2ရက်တာဒီမန္တလေးမြို့မှာကျင်းပနေတဲ့အမျိုးသမီးများဖိုရမ်မှာဒီလိုအခြေအနေတွေကိုဆွေးနွေးနေကြတာပါအမျိုးသမီးများဖိုရမ်ကိုကိုယ်တိုင်တက်ရောက်နေတဲ့ Triangle Women အဖွဲ့ကမခင်လေးကပြောပါတယ
်ဒီကတော့ဒီသမီးတွေဒီထက်ပိုပြီးတော့အတန်တွေကိုပိုပြီးတော့ကြေကောင်းလာပြီးတော့ပိုအားကောင်းလာဖို့အတွက်ရောက်ကြပြီးကျွန်တော်တို့ဆောင်ရွက်နေတယ်ဒီအပြင်အခုကကျတော့ကျွန်တော်ဒီကပွဲမှာဒီသမီးတွေဒီထက်ပိုမှုပါဝင်ပြီးတော့ဒီကပွဲကိုဆွေးနွေးသားစွာနဲ့နံပါတ်1ကတော့နေသေးရေပေါ့နော်ကိုတိုင်းကြီးကိုမျိုးနဲ့ကြက်ကိုနိုင်ငံရေးရအပြောင်းလဲတစ်ခုကိုခေါင်းဆောင်မှုပေးနိုင်တဲ့ခေါင်းဆောင်တွေကိုလူကြီးတွေကိုယ်တိုင်ကတက်တက်ကြကြနဲ့ပါဝင်ဆဲပေးဖို့ရယ်စစ်တော်ကိုစလဲအနေနဲ့ကျမတို့အမျိုးသမီးတွေဒီချက်ပေါ်ပါလာပြီးတော့ဟိုစစ်တော်ရဲ့မှာလူကြီးတွေရာဒီစားရဒီချက်ပေါ်ဝင်ခံစားနားလည်ပြီးတော့ဆောင်ရွက်ပေးနိုင်တဲ့လူကြီးကိုယ်စလဲနိုင်ပြီးအများပေါ်ထွန်းလာဖို့ဆိုကျမတို့ကဝိုင်းပြီးတော့ဟိုအပညာပေးရယ်အားပေးရယ်ဝိုင်းသူလှုပ်ဆောင်ပေးနိုင်တဲ့ဟာတွေပို့ပြီးတော့လူကြီးပေါ်ရင်းနဲ့ဒီလိုဆောင်ပေးရမယ်ဆိုရင် message တွေပေးနေတဲ့ဒီ program ကိုလည်းကျမတို့ထုတ်ကြဖြစ်ပါတယ်
မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့ဦးဆောင်မှုအပိုင်းမှာတော့ပါဝင်မှုကနည်းနေတော့မယ်လို့မခင်လေးကထောက်ပြပါတယ်ဒီလိုဖြစ်ရတဲ့အခြေအနေအကန့်အသတ်တွေကတော့အများအပြားရှိတယ်လို့ဆိုပါတယ
်ဒီမှာအားလုံးကိုဆိုင်ရတဲ့ဆင်းရဲမွေးတွေမှာလည်းကျမတို့အမျိုးသမီးတွေအကန့်အသတ်ရှိဖြစ်တယ်နောက်ပါသူတွေလူမျိုးပြတ်ထန်းထားတာမဟုတ်ဘဲဒေသအုပ်ချင်းမှာမမရေးထားတဲ့အမျိုးသမီးတွေကြောင်စားစံပြေကြလေမျိုးသမီးတွေကိုကျုံကြည့်မှုမရှိခြင်းမျိုးသမီးတွေကမျိုးသားတွေလောက်စွမ်းဆောင်ရမှာမဟုတ်ပါဘူးဆိုရက်စိတ်ထဲမှာဆွဲဆက်ရင်းကြည့်ခြင်းဟာမျိုးသားတွေဖြစ်နေမှာမဟုတ်ပါဘူးမျိုးသမီးတွေမှာလည်းဖြစ်နေရတယ်အဲ့ဒီအဆွဲအမှတ်တွေကလည်းကျမတို့ဒီပြင်အတန်တက်ဖြစ်နေပါတယ်နောက်တစ်ခုကတော့ကျမတို့မျိုးသမီးတွေကိုမျိုးသားတွေကလမ်းတွေပြရပေးပြီးတော့ဆက်လိုက်လျော်ဖိတ်ခေါ်မှုမရှိခြင်းဟာလည်းအကန့်အသတ်တစ်ခုဖြစ်တယ်
အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒီလိုအကန့်အသတ်တွေကိုကျော်လွှားနိုင်ဖို့အမျိုးသမီးစွမ်းရည်မြင့်တက်လာအောင်ကြိုးပမ်းတဲ့နေရာမှာအစိုးရရဲ့ပံ့ပိုးကူညီမှုတွေကအရေးကြီးတယ်လို့လည်းမခင်လေးကထောက်ပြပါဗျ။ကျွန်
တော်တို့ဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့အတွက်အမျိုးသမီးပေါ်အသေးသားပါအားလုံးပါပြည်သူလူထုအားလုံးကအသိပညာနဲ့အားနည်းကြပါတယ်။ပညာရေးရည်ရှင်နဲ့အားနည်းကြတဲ့အခါကျတော့အစိုးရတရရဲ့ပညာရေးဘတ်ဂျက်ကိုတက်မြှင့်ရမယ်။အမျိုးသမီးတွေရဲ့တည်ဆောက်လုပ်ဆောင်မှုတွေအတွက်ဘတ်ဂျက်တွေကိုပေးရမယ်။ဒီပညာပေးမှုတွေအစိုးရရဲ့မီဒီယာတွေကနေပြီးလက်တွေ့လို့ရပါတယ်။အစိုးရမီဒီယာဆိုတာကကျောင်းပုတ်ကြီးကမြန်မာတဲ့ဆိုင်ရင်အလေးဒီလိုရောက်ရှိနိုင်နေတာရရှိရတဲ့ဒီလိုနေရာရနေအသိပညာပေးမှုတွေလည်းတော့တော့ဥပဒေတွေမှာလည်းဒီလိုမျိုးနဲ့ဒေတာတန်းတွေမပြအောင်ဟာဒါသိစီရဲ့ဥပဒေတွေရှင်နေတာတွေကိုဆက်စားပေးရပါမယ်။လောလောဆယ်အစီအစဉ်မှာတော့အစိုးရပေးရအနေနဲ့လှုပ်ဆောင်နိုင်မှုကအင်ကျန်းမှအားနည်းပါတယ်
အမျိုးသမီးများကွန်ရက်မန္တလေးကဥဆောင်ချင်ပါတဲ့အမျိုးသမီးများဖိုရမ်မှာအမျိုးသမီးလွတ်တော်အမတ်တွေရဲ့လွတ်တော်အတွေ့အကြုံတွေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုလည်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်တချို့ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးခဲ့တယ်လို့လည်းမခင်လေးကပြောပြပါရယ်ရှင်
။ဒါကတော့မခင်ဖြူထွေးပြောပြသွားတာပါရှင်။အခုတော့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုံလင်းတော့မှာပါ။တင်နန်းပေးနိုင်ရင်ဗမာစစ်ဘော်တွေအမြင်ပြောင်းလာလိမ့်မယ်လို့ယုံကြည်သူတွေရှိတယ်လို့မယုံကြည်တဲ့သူတွေလည်းရှိတာကိုဥကောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြမှာပါရှင်။
မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်အောင်မြင်ဖို့အတွက်စစ်ဘော်တွေရဲ့ထောက်ခံအားပေးမှုလိုတယ်လို့ယူဆကြပါတယ်။ဒီမိုကရေစီပြုပြင်ရေးနဲ့အလှမ်းဝင်နေတဲ့စစ်ဘော်ဟာလူအခွင့်အရေးတရားဥပဒေနဲ့ဒီမိုကရေစီကိုသဘောပေါက်လာရင်အသွင်ကူးပြောင်းရေးကိုအထောက်အကူပြုနိုင်တယ်လို့အင်္ဂလိပ်နဲ့အမေရိကန်အစိုးရကယူဆပါတယ်။ Dajang, Pamat Tamarone, Daya Setuepi, Pinyavi, Nane, Loyum, Sunuri, Lopare. Natasatoma, Jimpare, Thai American, Wayhouse, Yi Litianganga, Sapi, Pamasip Bugu, Lila Wimpibare. American Soya, Pivisanya, Sipinyabi, Sisinya, Tongo, Shisha, Matami, American Martin Dante Kede, Pamasibu, Naya Nivashibare. Dabime, a cool lonely, Loyum, Sunuvene, Tendan Rigaro. လူအခွင့်ရေးနဲ့စစ်ပွဲမှာလိုက်နိုင်ရမယ်စစ်မြင်ဥပဒေကိုတင်ပေးတာဖြစ်ပါတယ်ဒါတွေကိုနားလည်သဘောပေါက်လာရင်ဗမာစစ်ဘူတွေစစ်မှုတမ်းပီတာလာလိမ့်မယ်လို့အမေရိကန်နဲ့အင်္ဂလိပ်ကမျှော်လင့်ပါတယ်စစ်မှုတမ်းပီတာမှုဆိုတာနိုင်ငံရေးကင်းရှင်းမှုဖြစ်တယ်လို့အမေရိကန်နဲ့အင်္ဂလိပ်ကယူဆပြီးဗမာစစ်ဘူတွေကိုတင်တန်းပေးနေတာဖြစ်ပါတယ်ဒါပေမဲ့နှစ်ပေါင်းအစိတ်လောက်ဗမာစ
1969အထိဗဟိုနိုင်ငံရေးသိပ္ပံကျောင်းမှာနှီးပြဆရာလုပ်ပြီးဆိုရှယ်လစ်သဘောတရားကိုပို့ချခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်ကြီးနေဝင်ရဲ့တသွေးတသံတမိန့်စနစ်အတိုင်းဆိုရှယ်လစ်လမ်းစဉ်ကိုစစ်ဘုစစ်သားတွေယုံကြည်ခဲ့ကြပါတယ်။ဗမာဘရင်ဒလီနဲ့စစ်တပ်စနစ်ပေါင်းစပ်လိုက်တဲ့အခါမှာဗမာစစ်ဘုဟာခိုင်းသမျှအကုန်လုပ်ပါတော့တယ်။ဒါကြောင့်အလုသမားလေသမားအကျိုးတည်ဖို့မယ်ဆိုတဲ့ဆိုရှယ်လစ်စစ်ဘုဟာ1988ကစပြီးအရင်းရှင်ကိုထောက်ခံအားပေးတဲ့တထေးစစ်ဘူဖြစ်လာပါတယ်။စစ်ကောင်းဆောင်ရဲ့အလို့ကြောင့်စစ်တပ်ကလိုက်လုတာဖြစ်ပါတယ်
။တပွေးတတန်တမိတ်ကူတာအဓိကထားတဲ့စစ်အာဏာရှင်စနစ်ကိုဗိုလ်ချုပ်ကြီးနေဝင်းက25နှစ်၊ဗိုလ်ချုပ်ဖူးကြီးတန်းရွှေက19နှစ်စုစုပေါင်း44နှစ်ကျင့်သုံးပြီးမှနေပြည်တော်မှာအရတားတစ်ပိုင်းအစိုးရပေါ်ထွက်လာတာကိုသတိပြုသင့်ပါတယ်။ကြွားချတာကတော့စစ်တပ်နဲ့အစိုးရဟာဗိုလ်နေဝင်းခင်မှာဆင်းရဲပြီးဗိုလ်တန်းရွှေခင်မှာချမ်းသာလာတာပါပဲ။ဒံငွေနဲ့အခြားတယံဇာတရောင်းစားလို့ချမ်းသာလာတဲ့အခါအာနာရှင်ဗိုလ်ချုပ်ဟူကြီးတန်းရွှေဟာဗမာမင်းအစဉ်အလာအတိုင်းနေပြည်တော်ကိုတည်ဆောက်ပါတယ်။ဗိုလ်ချုပ်ဟူကြီးတန်းရွှေရဲ့အမိန့်အရဘူကင်ညွတ်နဲ့ဘုံပေါင်းအေးဦးစီးပြီးနေပြည်တော်ကိုလျှို့ဝှက်စွာတည်ဆောက်ရတယ်လို့မော်ဝင်းသားဦးခင်ညွတ်ရဲ့ကြုံတွေ့ရတဲ့ကျွန်တော်ဘဝအထူးထူးဆိုတဲ့ကိုကြီးအထုပ်ပတိစာအုပ်မှာဖော်ပြထားပါတယ်
။တိုင်းပြည်ဆင်းရဲနွမ်းပါးချိန်မှာအာနာရှင်အမိန့်နဲ့တည်ဆောက်တဲ့နေပြည်တော်ဟာဝန်တော်ဝန်ဘူကြီးဖြစ်လာပါတယ်။မျိုးတော်တဲ့ဟာအုတ်ချုပ်သူလူဒန်းစားရဲ့လုံုံရေးအတွက်သာဖြစ်ပါတယ်။ဘရင်နန်းဆက်ရမျိုးတော်ကိုဗဟိုပြုတဲ့မြမမင်းအုတ်ချုပ်ရေးပုံစံကိုဦးတန်းရွှေကပြန်လည်ကျင့်သုံးနေတာဖြစ်ပါတယ်။ရှေးမြမတက်ဟာလာကစားတဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ကိုမောင်ခစ်တက်မှုတွေဟာပௌဂလိကလုပ်ငန်းရှင်လိုကိုနီးကိုဟန်နဲ့တက်သားစုဆောင်ပြီးရက်တည်ကြတာဟာအခုခေတ်တက်မှုနဲ့ဆင်ပါတယ်။ဗမာစစ်ဘုလောကမှာဆရာတစ်ဘက်ဆက်ဆံရေးနဲ့အမိန့်နာခံရေးဟာအဓိကဖြစ်နေတာမို့စစ်မှုထမ်းပီတာရေးတဘောတရားရေးနဲ့ယုံကြည်ချက်အတွက်နေရာမရှိပါဘူး။ဒါကြောင့်မဆာလာခင်မှာပေးတဲ့တင်နန်းအားလုံးဟာနောက်ဆုံးမှအဟောတိကံဖြစ်ကုန်ပါလေ
။မြန်မာပြည်မှာစစ်တပ်ကဥဆောင်ပြီးအသွင်ကူးပြောင်းနေတာမို့ပြည်ပြင်းရေးစိတ်သက်ရှိတဲ့စစ်ကောင်းဆောင်တွေကိုအမေရိကန်ကကူညီရမယ်လို့ဝါရှင်တန်အခြေစိုက်ပညာရှင်စတန်လီဝက်စ်ကဆိုပါလေ။ဒါကြောင့်အရင်ကရှိခဲ့မှုတွေစစ်တင်နန်းတွေပြန်ပွင့်ပြီးဗမာစစ်ဘူတွေကိုတင်တန်းပေးရင်စိတ်သက်ပြောင်းလဲလာွယ်ရှိပါတယ်တဲ့။တချိန်ကဂျပန်တပ်ကိုထောက်ခံပြီးမှဆန့်ကျင်ခဲ့တဲ့အစီအလာရှိတာမို့လက်ရှိစစ်ဘူတွေဟာမိမိဆန့်ကျင်ခဲ့တဲ့ဒီမိုကရေစီကိုထောက်ခံလာနိုင်တယ်လို့စတန်လီဝိုက်စ်ကဆိုပါတယ်။တင်တန်းပေးရင်ဖြစ်နိုင်တယ်ဆိုပြီးအလွယ်တကူပြောနေကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းစစ်ဘူတန်းပီတာကြီးအပြည်ပြည်ဆိုင်ရာလူအခွင့်အရေးနားလည်ရေးနဲ့စစ်ဖက်ရစ်ဖက်ဆက်ဆံမှုကောင်းမွန်ရေးအတွက်စစ်ဘူတွေကိုအမေရိကန်ကတင်တန်းပေးပါတယ်။အမေရိကန်စစ်တပ်တွေမှာပညာသင်ကြားခဲ့တဲ့အင်ဒိုနီးရှားစစ်ဘု3000ကျော်ရှိပါတယ်။ဒါပေမဲ့1985မှာအင်ဒိုနီးရှားစစ်တပ်အရှေ့တီမိုကိုသိမ်းပိုက်တဲ့အခါ9နှစ်အတွင်းအရက်သား2000ကျော်သေဆုံးသွားရပါတယ်။လူဦးရေ3ပုံတပုံကိုအစိုးရတပ်ကတတ်ဖြတ်လိုက်တဲ့သဘောပါပဲ။တင်တန်းပေးတာနဲ့လက်တွေ့လုပ်ပုံတခြားစီဖြစ်နေတာကိုတက်သေးပြနေတာဖြစ်ပါတယ်ခင်ဗျာ။
ဟောင်ခင်ရဲ့မြမရေးတုံသက်ချက်စီစမရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဒေါ်လာလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်အရှိကိုနားဆင်ရမှာပါရှင
်ဒီတွင်ပါ English American Style ကန္တမှာစင်းလို့ဒီပေးရတဲ့ shelf ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
shelf life.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက S H E L F shelf က C L I F E life ကအသက်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စင်ရဲ့အသက်ပေါ့။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။ဆိုင်မှာခင်းကျင်းပြတ်သားထားတဲ့ကုန်ပစ္စည်းစားတောက်စရာအစရှိတဲ့ရောင်းချတဲ့ကုန်တွေရဲ့တက်တန်းကိုဆလိုတာဖြစ်ပါတယ်။ဘယ်ရောင်းကုန်ဆိုသူ့တက်တန်းနဲ့သူရှိပြီးကုန်ပစ္စည်းတိုင်းမှာဘယ်နေ့ထုတ်တယ်ဘယ်နေ့တော့ကန့်တတ်ရဲ့ကုန်မယ်ဆိုတာကိုခင်ဗျားတဲ့နိုင်ငံတွေမှာကုန်ပစ္စည်းရောင်းရမှာဥပဒေအရဖော်ပြရမယ်စီမင်းရှိတာဖြစ်ပါတယ်။အထူးသဖြင့်စားတောက်ကုန်တွေဆေးဝါးတွေရက်မလွန်စေရအောင်ချက်မှရေးအတွက်ရည်ရွယ်တဲ့စီမင်းတွေကိုချမှတ်ထားတာဖြစ်ပါတယ်။ကျမတို့မြန်မာနေ့စဉ်လမ်းပေးဈေးတွေမှာတော့ရောင်းချတဲ့လတ်ဆက်တဲ့ဟင်းသီးဟင်းရွက်တွေမှာတော့ကန့်တက်ရဲ့ဘယ်နှစ်ကုန်မယ်ဆိုတာကတ်ထားဖို့မလိုပေမဲ့လို့ကြာကြာမခံဘူးဆိုရင်တော့အဲ့ဒီစားစရာရဲ့ shelf life ကတူတယ်လို့ဆိုရမှာပါ။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကကုန်ပစ္စည်းတစ်ခုအနေနဲ့မပြတ်မစီမပုံမသူလူကိုအန္တရာယ်မရှိပဲဖြစ်နိုင်တဲ့ကာလကိုဆိုလိုတာဖြစ်ပါတယ်။ရောင်းကုန်တွေတင်မကပါဘူး။နေ့စဉ်ပွားမှာလည်းလူတွေအနေနဲ့အထူးသဖြင့်အိမ်တော်ရေးမှာတက်တန်းကြာကြာမခံတော့ဘူးဆိုရင်လေဒီအသုံးကိုရည်ညွှန်းသုံးပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Nowadays, many marriages seem to have a short shelf life. The divorce rate is up.
Cookie အိမ်တော်ရေးတွေမှာအများအားဖြင့်တက်တန်းတူတာတွေ့ရတယ်။ခွာရှင်းပြတ်ဆဲတဲ့နှုံးကလည်းတိုးလို့နေတယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Nowadays, many marriages seem to have a short shelf life. The divorce rate is up.
ခုဆက်လက်တင်ပြပေးမှာကတော့
on the shelf.
ဖြစ်ပါတယ်။စာလုံးပေါင်းက on ကအပေါ်မှာ shelf shelf ကစင်ဆိုတော့စကားစုထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စင်ပေါ်မှာဖြစ်ပါတယ်။ idiom ဆိုရဲ့ the right အဓိပ္ပာယ်ကတော့တစ်ခုခုကိုစင်ပေါ်မှာတင်ထားတယ်ဆိုရင်ကြောင်ထိုးထားတဲ့သဘောအသုံးမပြုဘဲနေတဲ့သဘောဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ I've made a proposal on how to save costs in transportation. I hope the management won't leave it on the shelf.
ကျွန်တော်ဒီနေ့တည်ယူပို့ဆောင်ရေးမှာဘယ်လိုကုန်ကျစရိတ်တွေသက်သာစေနိုင်မလဲဆိုတာကိုကြံပြုထားတယ်လေ။အဲ့ဒါကိုအထက်အရာရှိတွေကကြောင်ထိုးမထားဖို့မျှော်လင့်ရတယ်လို့ဓိပ္ပာယ်ရပါတယ်။ George Rupi ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I've made a proposal on how to save costs in transportation. I hope the management won't leave it on the shelf.
On the shelf idiom ကိုလူနဲ့လေရည်ညွှန်းသုံးနိုင်ပါတယ်။အထူးသဖြင့်အမျိုးသမီးတွေကိုရည်ညွှန်းသုံးလို့ရှိတယ်လို့ဆိုပါတယ်။အိမ်အောင်ကြတဲ့အရွယ်စွန်မဲ့အရွယ်မှာမစွန်ပဲအရွယ်လွန်တဲ့အပြိုကြီးတွေရဲ့ဘဝကိုရည်ညွှန်းသုံးလို့ရှိတယ်လို့ဆိုပါတယ်။ဒီနေ့တော့ကျမတို့မြန်မာမှာကြောင်ထိုးခံရတာဘေးချိတ်ခံရတာရောင်းထွက်လို့မလွယ်တဲ့ပစ္စည်းမျိုးနဲ့တူတယ်လို့လည်းဆိုနိုင်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ These days if you are not married by the time you are 30, people consider you're on the shelf.
ခုကေအသက်30ပြည့်လို့မှအိမ်တော်မကြဘူးဆိုရင်ရောင်းမစွန်တော့ဘူးလို့ယူဆကြတာတွေ့ရတယ်လို့ကြေပေးရပါတယ်။ George Rupi ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ These days if you are not married by the time you are 30, people consider you're on the shelf.
ဒီတင်ပါ shelf ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
shelf life on the shelf.
ပြောဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းစီစဉ်တွေကိုသောရရှင်နေနားဆင်နေတာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ပြည်ဝင်မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါ။လိုင်းတိုမီတာ24 kHz 12123၊လိုင်းတိုမီတာ32 kHz 9325၊လိုင်းတိုမီတာ49 kHz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းကနေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာဒီကနေ့တနင်္ဂနွေနေ့ညအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကနေမြန်မာပြည်ကပေးစာများအစီအစဉ်တွေကိုတင်ဆက်မှာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။နိုင်ငံတကာရောက်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်။ကိုသားညိုဦးနဲ့အတူထုတ်လုပ်သူမဆုမွန်ကတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနိုင်ငံတကာမှာသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာနိုင်ငံဆွေးရနေပြီးတော့နောက်ပိုင်းမှာအကူအညီပေးတယ်ဆိုပြီးပြောပါတယ်ဒီအကူအညီတွေဘယ်လောက်ထိတိတိယောက်ရှိတယ်လဲအကူအညီတွေဘယ်လိုပေးနေလဲဒီအကြောင်းတွေကိုဆွေးနွေးမှာပါကျွန်တော်တို့အချိန်ရဲအကြောင်းကျွန်တော်တို့ဒီအလုပ်သမားရေးဝန်ကြီးဌာနကိုလည်းဖုန်းခေါ်လို့မရပါဘူးဒီဒါကြောင့်မလို့အာဏာပိုင်ဘက်ကတော့ပြောဆိုမဲ့လူမရှိပါဘူးဒါပေမဲ့ဒီအလုပ်သမားရေးနဲ့ပတ်သက်ပြီးတော့လုံဆောင်နေတဲ့လူတွေကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးကျော်တောင်းဖြစ်ပါတယ်သူကတော့ဒီထိုင်းနိုင်ငံအခြေစိုက်ပြီးတော့ဒီမြန်မာအရေးမြန်မာအလို့သမားရေးကိုကူညီဆောင်ရွက်ပေးနေသူပါဒီမြန်မာတန်ရုံကလည်းသူတို့ဒီအလို့သမားရေးဆောင်ဖို့ကော်မတီဖွဲ့ပေးထားတဲ့အထက်မှာပါဝင်ပါတယ်နောက်တူကတော့ဦးမြတ်ကျော်ဝင်းဖြစ်ပါတယ်သူကတော့ဒီပင်လယ်ကူးသမောသားအလို့သမားများအဖွဲ့ချုပ်ရဲ့လုံမှုဆောင်ဖြစ်ပါတယ်ကျန်တဲ့ကျွန်တော်ဒီတချို့အလို့သမားတွေနဲ့တက်ဆိုင်ရာနိုင်ငံချုပ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်လည်းရှိပါတယ်ဒီမြန်မာနိုင်ငံမှာပြောမယ်ဆိုလို့ရှင်တော့ဒီအလို့သမားတွေဟာဒီအာရှမှာဆိုလို့ရှင်မလေးရှား၊ကိုရီးယား၊ထိုင်းစတဲ့နိုင်ငံတွေကိုသွားရောက်အလုပ်လုပ်ကြကြတာများလို့ပဲအရှိအလေပိုင်းဖြစ်တဲ့ဒီဒူဘိုင်းတို့ UAE တို့သွားပြီးတော့လုပ်နေတဲ့လူလည်းရှိပါတယ်မကြာခင်ကဆိုရင်ဒီပြဿနာရက်တွေဥမာဆိုလို့ရှင်နော်ဝေးတင်မောမှာဆိုလို့ရှင်မြန်မာလူသမားတွေတည်ဆုံခဲ့တဲ့ကိစ္စမျိုးတွေမကြာခင်ကပဲအီရန်တင်မောမှာဆိုလို့ရှင်လည်းဒီမြန်မာပင်လယ်ကူးတင်မောသားတွေပါဝင်တဲ့ကိစ္စနောက်တလောကပဲကျွန်တော်အင်ဒိုနီးရှားဘက်မှာဆိုလို့ရှင်မြန်မာလူသမားတွေအဲ့ဒီမှာနှိပ်စက်ခံရပြီးတော့ကျုံးပေါ်မှာပိတ်မိနေတဲ့ကိစ္စဒီလူကုန်ကူးခံရတဲ့ကိစ္စမကြခင်ကျောင်းတရင်ကဆိုလို့ရှင်ထိုင်းနိုင်ငံတောင်ပိုင်းမှာဆိုလို့ရှင်မြန်မာနိုင်ငံကဆူတဲ့ဒီမွတ်စလင်တွေတချို့ဒီလူကုန်ကူးခံရတဲ့ကိစ္စဒီတရင်ရက်ဒီအမျိုးမျိုးဖြစ်နေတာရှိပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဦးကျော်တောင်းကိုဖိတ်ခေါ်ကြင်ပါလေဦးကျော်တောင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ဦးကျော်တောင်းကအခုလက်ရှိမြန်မာတန်ရုံကဖွဲ့စည်းပေးထားတဲ့ဒီမြန်မာရေးအတွက်မြန်မာလူသမားရေးအတွက်ကူညီဆောင်ရွက်ဖို့အတွက်အဖွဲ့ဝင်တွေမှာပါပါတယ်နော်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျွန်တော်သိချင်တာကအခုမြန်မာဆွေရကပြောင်းလဲလာတဲ့အခြေအနေနောက်မှာခုနလိုမျိုးပေါ်ပြဿနာတွေဖြစ်တဲ့အခြေအနေတွေပေါ်မှာမြန်မာဆွေရတတ်နိုင်တော့တော့ကျွန်တော်တို့လက်လန်းမိအောင်လို့တွားရောက်ပြီးတော့ဒီအလုပ်သမားတွေကိုတွေးဆတာအကူအညီပေးတာမျိုးတွေပေါ့နော်ဖြစ်ရတော်များများမှာနောက်ပိုင်းမှာဖြစ်တဲ့ပြဿနာတော်များများကျွန်တော်လုပ်နေတာတော့သတိထားမိပါတယ်ခင်ဗျာအဲ့တော့ဟိုထိုင်းနိုင်ငံမှာကောမြန်မာဆွေရကအလုပ်သမားတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာရင်ဘယ်လောက်ထိလှုံ့ဆော်ပေးတဲ့အခြေအနေရှိပါလဲခင်ဗျာဘယ်လိုသုံးသပ်မိပါလဲ
အော်ရင်းတော့အလွန်ခဲ့တဲ့နှစ်ပေါင်း20 30တုန်းကာလနဲ့စာလို့ရှိရင်တော့ခုဒီဘုသင်းဆိုင်သမဒလက်ထက်မှာတော့ဒီအလုပ်သမားတွေကိစ္စဖက်ကိုဟိုတတအားလုံးနေတော့ကျွန်တော်တို့သတိထားမိပါတယ်ကျွန်တော်တို့လည်းပဲအဲဒီမြန်မာတန်ရုံနဲ့ပူးပေါင်းပြီးတော့ကဟိုအလုပ်သမားတွေရဲ့ကိစ္စအတော်များများကိုဝန်းဝန်းပြီးတော့ဆောင်ရွက်ပေးပါတယ်သို့တော့ဟိုပြဿနာတွေကအများကြီးလုံနိုင်တာကနည်းနည်းဆိုတာတော့သတိထားမိတယ်ဗျအထူးသဖြင့်ကျွန်တော်ကဒီထိုင်းနိုင်ငံအထက်မှာဟိုအရင်ကတည်းကလွန်ခဲ့တဲ့နှစ်ပေါင်း10ကျော်လောက်တည်းကစပြီးတော့မှအလို့သမားရေးကိုတတ်နိုင်တယ်လားလောက်လာတဲ့ရေချက်ကတော့မတရားဖိနှိပ်ခံနေရတဲ့ကျွန်တော်တို့မြန်မာအလို့သမားတွေအတွက်ကျွန်တော်တတ်နိုင်တယ်လားလုံးမယ်အဲ့ဒီမှာဘယ်လိုတွေနဲ့ကျွန်တော်တို့မျက်နှာရှင်းဆိုင်တွေ့လဲဆိုတော့မတရားလုပ်တဲ့ထိုင်းရေးထိုင်းလုပ်ငန်းရှင်နဲ့ထိုင်းလူမျိုးတွေနဲ့တွေ့တာဟုတ်ဒါပေမဲ့ဒီသမ္မတရေးဦးစဉ်တက်လာပိုင်းတက်လာပြီးတဲ့နောက်ပိုင်းမှာ MOU နဲ့အလို့သမားတွေထိုင်းဘက်ကိုတင်ပို့လာရတယ်
ဟုတ်ကဲ့
အဲ့ဒီမှာကျွန်တော်ကဒီထိုင်းဘက်ကထိုင်းလုံငန်းရှင်တို့ထိုင်းအင်ဂျီတို့နဲ့မျက်နှာရှင်းဆိုင်ဖြည့်ရှင်းရကနေပြီးတော့ကျွန်တော်တို့ဒီအလို့သမားဝန်ကြီးဌာနနဲ့အဲဒီအေဂျင်စီတွေဆိုတဲ့ပွဲစားတွေနဲ့ကျွန်တော်နဲ့မျက်နှာရှင်းဆိုင်လာပြီးတော့မှတွေ့နေတာအင်မတန်ကိုစိတ်မကောင်းစရာတွေဖြစ်တယ်
ဟုတ်ကဲ့ MOU ကိစ္စကိုကျွန်တော်နောက်ပိုင်းသေချာတက်တက်လေးထပ်မေးပါမယ်ဦးကျော်တောင်ကျွန်တော်လည်းထပ်မေးချင်တာက အခုနောက်ပိုင်းဒီမြန်မာလူသမားတွေတခုခုပြဿနာတက်တယ်ဟိုတလောဆိုလို့ရှိရင်တော့ဒီထိုင်းတောက်ဒီထိုင်းဘက်ကဒီမြန်မာလူသမားနှစ်ဦးပေါ့နော်ကော့တောင်ကျွန်းကိစ္စလူငယ်နှစ်ဦးကိစ္စဆိုလို့ရှိရင်တန်ယုံကနေပြီးတော့ဝင်ရောက်လှုပ်ပေးတာတွေ့ရပါတယ်အကယ်၍မြန်မာလူသမားတွေဒီစုံတခုပြဿနာဖြစ်လို့တန်ယုံအကူညီတောင်းရင်ရောအခုနောက်ပိုင်းလှုပ်ပေးနိုင်မှုဘယ်လောက်ရှိလဲ
လှုပ်ပေးနိုင်မှုဆိုတာကတော့တချို့ဟိုတိတိကျကျအလောက်ကန်နေဆိုလို့ရှိရင်လိုက်ပြီးတော့လှုပ်ပေးပါတယ်ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့အဲဟွာပေါ့ဟို၃ရက်နေ့ကစူရမ်းမှာတနတ်ဒီအလောက်အားခတ်တောင်းတဲ့အတွက်တနတ်နဲ့ပြည့်တဲ့အတွက်လုံအောင်ရှင်ကတနတ်နဲ့ပြည့်ပြလိုက်တဲ့အတွက်အမွန်အလုသမားတရားမှာပကုံးကိုဖောက်ထွက်သွားတယ်အဲ့ဒီအလုသမားကိစ္စကိုဆိုလို့ရှိရင်ကျွန်တော်တို့လာမဲ့တလင်းလာနေမှာတန်ယုံကတန်မကြီးနဲ့တွေ့ဆုံပြီးတော့မှကျွန်တော်တို့ဒီမှာထိုင်းဘိုရေးတပ်ဖွဲ့ကိုသွားပြီးတော့မှအမှုဖွင့်ပြီးတော့မှကူညီပေးဖို့ဆောင်ရွက်ထားတာရှိတယ်ဗျ။ဟိုအရင်လက်လန်းဝေးတဲ့နေရာမျိုးတွေတွေမသိနိုင်တဲ့နေရာတွေတော့ရှိတော့ရှိတယ်။သို့တော့ကျွန်တော်ဆောကပြောသလိုပဲတန်းရှိရှိတဲ့အလုပ်သမားရေးကိစ္စကိုလုပ်ဖို့အတွက်တော့ဒီခုလက်ရှိရှိနေတဲ့အခင်းအကျင်းလောက်နဲ့တော့အဆင်မပြေဘူးဗျ
။ဟုတ်ကဲ့ကဲ MOU နဲ့လာတဲ့အလုပ်သမားတွေမကောက်ဘူး။ရိုးရိုးဒီနေဆက်ကနေပြီးတော့ဖြတ်ကျော်ပြီးတော့ဝင်လာတဲ့အလုပ်သမားတွေပါတခုခုမြန်မာနိုင်ငံသားတခုခုဖြစ်အကူအညီတောင်းလို့ရလား
။အကူအညီတောင်းလို့ရတာရှိတယ်မရတာရှိတယ်။အဓိကကတော့ဒီဘက်ကိုလာတဲ့အချင်းမှာဟိုတခြားဖက်ကြီးခံရတာတခြားလောကတောင်းမရတာနှိပ်စက်ခံရတာတွေကြတဲ့အခါမှာတရားဝင်လောသမားဖြစ်မှကျွန်တော်တို့အကူအညီပေးလို့ရနိုင်ပါတယ်တရားဝင်နေထိုင်ခွင့်မရှိတဲ့လောသမားတွေကြတော့တင်မှုတင်ရှင်းကိုတော့လုပ်လို့ရတယ်ကျန်တဲ့အခွင့်အရေးတောင်းဆိုတဲ့အပိုင်းတွေလောကတွေတောင်းဆိုတဲ့အပိုင်းတွေကြတော့မရတတ်ဘူ
းဥကျော်တောင်းကိုထည့်ထားတယ်ဆိုတော့တန်ယုံဘက်ကရောဥကျော်တောင်းကိုထည့်ထားဆိုတော့တန်ယုံဘက်ကပူအောင်ဆောင်မှုဘယ်လောက်ရှိလဲ
တန်ယုံဘက်ကတော့ကျွန်တော်တို့ဒီခရီးသွားလာခင်းစာရဲစာတဲ့နေထုတ်ပေးတယ်ဥပမာလောသမားတွေစုလိုက်ဂျုံလိုက်ကိစ္စကိုကျွန်တော်တို့ရေးသွားရကူညီမယ်နောက်ပြီးတော့အလို့သမားဝန်ကြီးဌာနနောက်ပြီးတော့ပြဿနာဖြေရှင်းတဲ့ယုံတွေရေးစခန်းတွေကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုတာမကြီးကနေပြီးတော့တန်ရုံအလို့သမားကူညီစောင့်ရှောက်ရဲ့ကော်မတီဝင်အဖြစ်ကတ်ထုတ်ပေးထားတယ်အဲ့ဒီကတ်ကိုထုတ်ပြလိုက်သောအပြင်ထိုင်းဆိုအောင်ကနေပြီးတော့ကျွန်တော်တို့ကိုအလို့သမားကူညီစောင့်ရှောက်မဲ့လူတွေတန်ရုံကလွှတ်လိုက်တဲ့လူတွေအဖြစ်အတိအမှတ်ပြုတယ်ဗျဒါတည်ပြီးရင်ကျွန်တော်တို့အလို့သမားကူညီစောင့်ရှောက်ရေးကိစ္စတွေမှာတော်တော်ကိုအရာရောက်တယ်လို့ပြောလို့ရတယ်
ဟုတ်ကဲ့ဦးကျော်တောင်းလေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ပိုင်းထပ်ခေါ်ပါမယ်ကျွန်တော်နောက်တစ်ခုခေါ်ချင်လို့ဦးမြတ်ကျော်ဝင်းသူကတော့ပင်လယ်ကူးတင်မောသားအလို့သမားများအဖွဲ့ချုပ်ရဲ့လုံမှုဆောင်ဖြစ်ပါတယ်ဦးမြတ်ကျော်ဝင်းကြားပါလားခင်ဗျာဟုတ်ကဲ့ဦးမြတ်ကျော်ဝင်းရဲ့အခုတလောမှာနည်းနည်းလေးကျွန်တော်တို့ဒီပြဿနာမျိုးစုံကြားတဲ့အထက်မှာမြန်မာတင်မောသားတွေတော်တော်ဒုက္ခရောက်တဲ့အခြေအနေပါတလောကဆိုလို့ရှိရင်ဒီခါမှာဒီရုရှားဘက်မှာဒီမိသွားတဲ့တင်မောသားတွေဒီတဲ့တင်မောပါသွားတဲ့တင်မောသားတွေဖြစ်လို့မကြခင်ကဆိုလို့ရှိရင်လေအီရန်မှာဖန်ခါတဲ့တင်မောမှာမြန်မာတင်မောသားတွေပါပါတယ်ခင်ဗျာအဲ့တော့ဒီတင်မောသားတွေရေးကိစ္စကလည
်း
နည်းနည်းလေးပို့ပြီးတော့ကျွန်တော်ပြဿနာတရားအနေနဲ့ကင်ပြောမယ့်ဟာရှိလာတော့အခုအစိုးရဘက်ကဒီမြန်မာတင်မောသားတွေနဲ့ပတ်သက်လို့အခုဆောင်ရွက်မှုတုံ့ပြန်မှုနဲ့ပတ်သက်လို့ဦးကျော်ဦးမြတ်ကျော်ဝင်းဘလို့မြင်ပါလဲခင်ဗျာဒီရုရှားကိစ္စဖြစ်စီအီရန်ကိစ္စဖြစ်စီအပေါ်မှာပါဟု
တ်ပါဘူးအဲရုရှားမှာဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံအစိုးရအများကြီးကြီးနေသေးပါလေတိုင်းရုံးရောမြန်မာပြည်ဝင်ပြီးထားရတယ်ရောတိုင်းရုံးတွေကပူးပေါင်းပြီးတော့ဒီမနိုင်ငံမော်စကိုမှာရှိတဲ့ရုရှားနိုင်ငံမော်စကိုမှာရှိတဲ့မြန်မာတိုင်းရုံးတွေရောဒီမနိုင်ငံတိုင်းဝင်ကနေပူးပေါင်းပြီးတော့ရုရှားဆိုတဲ့လုပ်ပြီးလို့ကျွန်တော်တို့ဒီကလေးလောင်းနေလဲကြံလို့ရရှိပါလေ။ဟိုပြောက်ဆုံးကတော့လုံးဝ၄ရက်ကတော့အမေနဲ့ပါသွားတဲ့ကောင်မရဘူးပေါ့ဗျာ။အပေါ်ကတော့တော်တော်လေးရင်သက်ဆိုင်အများကြီးကောင်းလာပါလေ။အဲ့လိုပဲအီရန်ကိစ္စမှာလည်းကျွန်တော်တို့အကျိုးကျတော့ဒီကောင်ကြီးဒီရောက်ဖို့ဆိုရင်ဒီလိုမျိုးဖြစ်တာတော့ request လုပ်တယ်။အဲဒီဓမ္မတန်ရင်းကလည်း request လုပ်တယ်။အီရန်မှာဖန်ဆန်လျရတဲ့တမောမှာဗမာတမောသားစတဲ့ရောက်ပါလေလို့သိရပါလေ။အဲ့ဒီကလေးရောအာမဒီဒုက္ခမဟုတ်ရဲ့သူတို့ဒီကြေးကြံတဲ့တက္ကနာတွေကြားရှိပါရဲ့။ဒီကနေပြီးတော့သမောကိုထပ်တောင်းရတဲ့ max line ကနေရှိပါရဲ့ဒီပြောတယ်။နောက်နဲ့တိတ်မကြောက်ဘူးဖြစ်ပြီးလိုက်ပါလေ။
ဟုတ်ကဲ့
ကလေးကြီးနဲ့လည်းဖုန်းကြီးဆက်တယ်ပါပါ။ဟုတ်ကဲ့
နောက်တစ်ခုသိချင်တာတော့ဒါကတော့နိုင်ငံတကာသတင်းတွေမှာတက်လာတဲ့မြန်မာတင်မောသားတွေရဲ့ပြက်တာပေါ့နိုင်ငံတကာသတင်းစာမျက်နှာတွေပေါ်မရောက်လာတဲ့အခြေအနေတွေရှိပါတယ်ဥမာတင်မောသားချို့သူတင်မောကုမ္ပဏီကနေပြီးတော့အာမတရားဖိနှိပ်ခံရတာအလုပ်လာကစားမပေးတာတခြားအခြေအနေဒီလိုပြက်တာမျိုးတွေအပေါ်မှာတော့သက်ဆိုင်ရာတန်ယုံနေနောက်တစ်ခုအလုပ်သမားဝန်ကြီးထက်သားတွေကတော့အကူအညီပေးတာနောက်ပိုင်းမှာအခြေအနေဘယ်လိုရှိပါလဲထိရောက်ရလားကျွန်
တော်ဆိုရင်အဲ့ဒီလိုတွေကတော့35လောက်ရှိကြပါတယ်အခုတော့တင်မောသားဆက်ကြုံပါမယ်ဒီကံဒီလိုမျိုးပါလေကျွန်တော်တို့တန်းတန်းလျှောက်မှာတော့အခုလက်ရှိအစိုးရကက်လာတဲ့အချိန်မှာအများကြီးလုပ်ပြီးတယ်အများကြီးကပြည်တောင်းရရတယ်တိုင်းရောလည်းအတုံးကိန်းနဲ့ချက်ချင်းနဲ့ဒေလင်ရမှာပဲဖြစ်ဖြစ်ပြဿနာပဲဖြစ်ဖြစ်ဘုမာတိုင်းရောရှိတဲ့နိုင်ငံတွေမှာအကုန်လုံးကျွန်တော်ဇေယျတန်းရပြည်ပါပါလေသူကလည်းတန်းကြီးကျောင်းကြားတယ်လေဒါမှကြီးကအဆပေါ်ရသူတို့တိုင်းရောအတွင်းရောအကုန်လုံးကဝိုင်းပြီးကြတာဟို ချင်းကြတဲ့နေရာကတော့ကျွန်တော်တော်တော်လေးသိမ်းတယ်ပြီးပါတယ်ကျွန်တော်တို့ဘောလာလောကမှာလည်းဗျာဒီမှာလေပေါ့ညလက်မအမှန်ကြီးရှိကလေးလက်မအပြည့်လိုက်တာမျိုးရှိတယ်အတူတူတော့ကျွန်တော်တို့တိတ်ကြည့်နေရပါဘူးအဖြစ်အမှန်ကြီးတော့လည်းနိုင်ငံတော်ဆိုတာလည်းဗျာကျွန်တော်တို့လည်းဝင်ကြည့်ပါတယ်အဲ့ဒါကြောင့်လည်းအရှင်ကြည့်တာပေါ့နော်အတူတူကကျမ်းမှာဟိုအမေရိကန်ကလည်းဒါကလည်းမတူတာမျိုးပြောပြီးတက်ကြပြီးကြတယ်အဲ့ဒါကိုတက်လာပြီးကျွန်တော်တို့ဆွဲတဲ့ဝင်လို့သိနေကြောင်းနော်သူတို့လည်းမရဘူးသူကပေါင်းစွန့်နေတယ်ဒါကအပြည့်အစုံကသမောသားလည်းမရဘူးသူမရှိဘူးလို့နော်ပြောပါအောင်ဆက်ပြောနေပါလား
ဟုတ်ကဲ့ခင်ဗျအခုဒီပင်လယ်ကူးသမောသားအလုပ်သမားများအဖွဲ့ချုပ်အနေနဲ့မြန်မာနိုင်ငံထဲမှာရပ်တည်ပြီးတော့ဖွဲ့စည်းထားတဲ့ကိစ္စမှာကောအစိုးရဘက်ကဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိလဲနောက်တစ်ခုပင်လယ်ကူးသမောသားအလုပ်သမားများအဖွဲ့ချုပ်ကိုယ်တိုင်ကောဒီသမောသားတွေအတွက်ကိုဘယ်လောက်ထိအကူအညီပေးနေလဲဆောင်ရွက်ပေးနေလဲ
ဟုတ်ပါပြီကျွန်တော်တို့မြန်မာနိုင်ငံပင်လယ်ကူးသမောသားအလုပ်သမားများအဖွဲ့ချုပ်ကဒီနိုင်ငံတော်ကဘာဟုတ်ပြီဆိုတော့ဒီမှာကျွန်တော်တို့ပြန်လဲဖွဲ့စည်းတာဟုတ်တယ်ဆုံးမရှိပါဘူးကျွန်တော်တို့တက်တန်းတစ်ခုဟာလည်းမကြပါဘူး။ဒါအခုကျွန်တော်တို့ပြန်လဲရေးတော့ရမှာပေါ့သမောသားတွေကလည်းပြန်လဲမဲတယ်နဲ့ဒီကတော့ရေးတော့မင်းကျွန်တော်တို့လည်းပြန်ပါရင်ပြန်ဆောင်ရွက်ပြရမှာပေါ့။အဲ့လိုပဲရေးချော်ဝေးလုပ်တယ်အဲ့ဒါကိုလည်းနိုင်ငံတော်ဖြစ်အလုံးသားဝန်ကြီးဌာနကအရှင်ဒုဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအကုန်ပါပါတယ်။ဒါပြီးတော့ဒီနေရာလုံးမှာအစိုးရတွေအဲလိုပေါ့ရအောင်ပြီးတော့ IMO Indonesian Marine Organization ဒီကရုပ်ကြီးကြောင့်ပြတ်ပြတ်အပေါ်ပါဝင်ပြီးတော့ဆောင်ရွက်တဲ့ကျွန်တော်တို့အပြင်ကတက္ကသိုလ်လုံးကိုလုပ်ပိုင်နေရှိတယ်။ဒီကောင်လုံးကဖြစ်တဲ့တမောလာတက္ကသိုလ်တွေရဲ့ဒီလိုနဲ့အဲ့ဆရာပေါ်ကြီးနဲ့ချိတ်ဆက်ပြီးတော့လုပ်ကြရတယ်။ထို့ဒီဝဲအမေရိကန်ဆိုကတာယုံတွေရှိတဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကနေပြီးတော့အစီအစဉ်တောင်းဝန်ကိုဆောင်ရွက်ပေးကြတယ်။ဒီကောင်ဆောင်ရွက်တော့တော်တော်လေးအောင်မြင်ပါတယ်။ကျွန်တော်တို့ဒီနောက်ပိုင်းမှာဆိုကြတယ်ဒီတွေကိစ္စအရေးပေါ့နော်အစားလာကမလာကြတာဒီပုံမူရနေပြီးတော့မြစ်ပတ်တာဒီအဘူဇလင်းများပြန်ကြီးမပြေရတဲ့ပုံစံချက်ခါတာဒီအရေးပြန်တောင်းဆိုလို့ရပါတယ
်ဟုတ်ကဲ့ကျွန်တော
်တရားရတယ်လို့ဖြစ်ဆော်ရတယ်လို့ကျွန်တော်တို့ပြောနော်တနာရောဆောင်ရွက်ရှိရှိပါ
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံဒီတင်မောသားတော်များများကလည်းကျွန်တော်တို့တိရလောက်ရှိုးချော့ပေါ့ဒီပုံစံမျိုးနဲ့အရင်ဆုံးထွက်ကြတာများတယ်အဲ့တော့ထွက်ပြီးတော့မှရရကုမ္ပဏီနေနေတက်သွားတယ်အဲ့တော့အဲ့ဒီအခြေအနေအောက်မှာလည်းတော်တော်များများကဟိုအမျက်ထုတ်မှုခံနေရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျအဲ့ဒီအခြေအနေနဲ့ပတ်သက်လို့ကောဒီအစိုးရဘက်ကဖြစ်စီဒီအဖွဲ့ချုပ်ကဖြစ်စီဘာတွေများလုပ်ပေးနေလဲခင်ဗျဟုတ
်ပါဘူးအရင်လုံးဝဖြစ်ကြတော့ဗျာဟိုမဆက်ကဆိုတော့ဖြစ်လက်ထက်တော့အဲ့ဒီလိုပဲကောင်းကောင်းတို့အလုပ်ပြန်ကြရဲဟိုမှာပဲဓမ္မသူတွေတိုင်ဆောင်နေအဲစီစီစီရောပတ်စုံတွေရောဒီကျွန်တော်တို့မော်လာဆိုင်ဆရာတွေကလည်းတက်ကြရဲဒါနဲ့အခုအပြည်ပြည်ဆိုင်ရာရေကြောင်းဖွဲ့ချုပ်တွေအလုံးစုံဖွဲ့ချုပ်တွေလည်းကြာတန်းနေစီစီကားကသူတို့ရောက်တဲ့နိုင်ငံမှာဖြစ်ခံရပြီအဲ့လိုလည်းတက်ခင်ရနေဝရဲဟိုတောင်းတောင်းတကယ်မှန်ကန်ပုံမှန်ကုန်ပြီရောမတည်ရတော့ဘူးဟုတ်ကဲ့ဒီမော်ဟိုအရင်ယူကားရဲပုံလေးယူကားရဲအဲ့တော့နောက်ပိုင်းကျတော့ခင်ဗျားတွေကအမှန်ကြီးပဲလက်လက်ကဒီကလေးလက်လက်လက်ဆိုင်လာတယ်ဗျာနော်တရားဝင်ထုတ်ခွင့်ရတော့အခုကျွန်တော်ရုရှားသမားကဖြစ်တဲ့ကိစ္စဝင်လာလေ၄၀လောက်ကျွန်တော်ကတရားဝင်လက်မှတ်တွေသင်ရှိတယ် PDP ပါဆိုရပြီလေကျွန်တော်လည်းကြိုးပမ်းကြည့်ပါတယ်အခုနောက်ပိုင်းဆိုတော့သူကရောက်တဲ့နိုင်ငံတွေမှာလက်မှတ်တွေဖြစ်တယ်ဒီလက်မှတ်တွေဖြစ်တဲ့ပုံစံမျိုးချက်ကြိုးပမ်းရတယ်ကျွန်တော်ဗမာပြည်မှာရေကောင်းဦးတည်ကံလာကျွန်တော်တို့ဒီမှာတမောသားတွေရဲ့အမှန်တမ်းတော့အကုန်ရှိတယ်အကုန်ရှိတဲ့အတွက်သူကလမ်းလေးလိုက်ကြတယ်ဆိုတော့ဘူးဘာလို့သူကတက္ကနာတက်တယ်သူမတင်ပါဘူးအဲ့ဒီတမောတော့ချစ်တယ်ကျွန်တော်တို့ဒီအချက်လမ်းလေးတော့ကျွန်တော်တို့တကယ်ဖြူလို့ရတယ်ဟု
တ်ကဲ့
သူကမှန်ကန်တယ်ဒါသူကတော့မှန်တော့တော့ကျွန်တော်ကလည်းရှိဘူးတော်တော်လေးဝပါလေ
အူမြတ်ကျုံဝင်ကျွန်တော်ဦးမြတ်ကျော်ကျွန်တော်နောက်တစ်ချက်မြည်ချင်ပါတယ်ချို့တင်မောသားတွေကသူတို့ဒီကုမ္ပဏီတွေရဲ့မျက်ထုတ်မှုခါတဲ့အခါမှာသူတို့ငငယ်တကာတင်မောသားအဖွဲ့အစည်းတစ်ခုရှိပါတယ်အဲ့ဒါကိုတိုင်ကြားတယ်သူတို့ရော်ကြီးတွေပါတယ်ရလို့ရှိရင်ပြန်လာလို့ရှိရင်ပြန်လာလို့ရှိရင်လို့ရှိရင်တချို့ပြဿနာတက်တယ်လို့သိရပါတယ်ခင်ဗျာအဲ့ကိစ္စတွေကရော
အဲ့ဒါလေးပြောပြရစီကျွန်တော်ကိုယ်တိုင်ပဲအဲ့လိုပဲဖြစ်ခဲ့ပြီးပါတယ်ကြာပါပြီဟိုဒီဆိုရလက်တော်မူပေါ့ဗျာအရင်ကလာဆိုရလက်တော်မှာပါ55မိနစ်တမောလက်ဆိုတော့ကျွန်တော်တို့ဆိုအဲ့လိုပဲကိုကတော့တိုင်လာမို့ဘူးကိုကဒီငငယ်တရားတမောသားတွေရာဒီဒီကဲတိုင်ဝမ်နေတောင်ကောင်ကြီးကတိုင်နေကိုလည်းဒီလိုလုပ်တာဟိုတမောသားဘောင်းနဲ့မစ်ပြီးတော့တိုင်လိုက်တော့သူတို့တိုင်နေတဲ့ဘုရားအဲ့ဒီငငယ်တရားတွေလည်းရတယ်ကိုလည်းရတယ်ကြောက်ရတယ်ကျွန်တော်ဒီမဆလာဆိုတာကိစ္စတော့လည်းရေကြောင်းကြည့်တာကိုဒီလောက်ကပြအားရတယ်အပြီးတော့ကကိုကတိုင်လို့မရှိဘူးဒီလိုဒီလိုလည်းမရှိဘူးဒါပေမဲ့ကိုမတိုင်တဲ့တော့ပြစ်တာလွတ်တယ်လွတ်တဲ့တော့ဒီလိုပြန်သိရတယ်သူတို့ပုံကြီးလည်းပြန်ပြေးကြလားဘာမှမရှိရင်သူတို့ပဲပြေးနေကြတော့မဟုတ်ဘူးကျွန်တော်တို့တော့အမှန်ကအဲ့လိုဆောင်ရွက်ပေးတဲ့ကျွန်တော်တို့တော့ ချက်ချင်းတို့လည်းလိုက်ခဲ့ရတာကြီးရချင်းပြီပါ
အခုရောဘယ်လိုရှိပါလဲခင်ဗျအ
ဲအခုကတော့မရဘူးအဲ့လိုတိုင်းခွင့်ကကျိုးလဲလို့ရောဘုရားကလာစားပြီးတိုးပြလိုက်ပြီတိုးတော့မှမဆက်လာဆိုတာပြပါနော်ခင်ဗျလည်းတော်တော်ခဲ့တာပဲအဲ့တော့ဒီကစားလို့ဒီမတန်ပတ်စံလာတာလေကြာကျွန်တော်က
ဟုတ်ကဲ့
ကျွန်တော်ပြောတော့မှဒေါ်လာလေးနဲ့ထောင်လုံးနဲ့တို့ကသုံးပုံနဲ့လို့ရတာကျွန်တော်တို့အောက်ကဆိုရင်ကျွန်တော်တို့အဆင့်မြင့်ကြတယ်ကျွန်တော်တို့ရာပြီးရင်၄၀၀ထောက်ပါပြီဒါများပါပြီတော့ဖြစ်နေတာအခုကတော့ဘာဖြစ်သွားပြီလဲဆိုတော့ဥပဒေကြောင်းသွားပြီအများဆုံးသမောလာလာက800ပြားနဲ့ကျွန်တော်တို့ကလည်းတောင်းဆိုတယ်ဒီကောင်ကလည်းပြီးပြီးတော့ကုမ္ပဏီရောက်ကဘူးကအများဆုံးသမောလာအစ်ပြားကို800ပြားနဲ့လို့ဥပဒေဖြစ်လာတယ်အဲ့တော့တော့တော့တင်ပြတော့ဟိုကမဖောက်တော့ရတဲ့လူကြီးရတယ်အခုဆိုရင်ချက်ချောင်းတောင်းပြလာရကြပါဘူ
းဟုတ်ကဲ့
ဒီလိုတိုင်လာပြရပြီးတော့မရှိတော့ပါဘူးတကယ်များလားဒီနဲ့တန်းလူတွေကျွန်တော်တို့ရတယ်နည်းနည်းလေးနဲ့လဲတော့လား
ဟုတ်ကဲ့ဦးမြတ်ကျော်ဝင်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်နောက်တူခေါ်ချင်ပါတယ်ကျွန်တော်တောင်ကိုရီးယားနိုင်ငံကကိုဆွမှုသူပါတောင်ကိုရီးယားနိုင်ငံမှာပြောမယ်ဆိုလို့ရှိရင်မြန်မာအလုပ်သမားတွေအတော်များများရောက်တဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်အာရှနိုင်ငံမှာအဲ့တော့တောင်ကိုရီးယားနိုင်ငံမှာဖြစ်ပျက်တဲ့အလုပ်သမားတွေရဲ့ပြဿနာနဲ့ပတ်သက်လို့တောင်ကိုရီးယားမှာရှိတဲ့တန်ယုံကောဘယ်လောက်ထိဖြည့်ရှင်းနိုင်ပါလဲခင်ဗျာကိုဆွမှုသူဒီလောက်ပြောပြပါဦးဟုတ်က
ဲ့ခင်ဗျာရင်ကားရဲ့ဆိုင်တော့ဒီအစိုးရကထက်မှာတော့မြန်မာအလုပ်သမားတွေကူညီဖို့ဆိုပြီးတော့ကျွန်တော်တာဝန်ကိုခန့်ထားပါတယ်။ဒါပေမဲ့တယောက်တည်းဖြစ်တာလည်းပါတယ်။ဆိုပြီးတော့ကိုရီးယားရဲ့ဘာသာစကားရဲ့ကိုတဲ့ဘာသာစကားရဲ့ဥပဒေရဲ့အကျွမ်းကျင်မှုရဲ့ပါတဲ့အတွက်ကြောင့်မလို့ခင်တယ်လို့တယောက်မကူညီနိုင်ဘူးပေါ့နော်။အထူးသဖြင့်ဒီတေဆုံးတဲ့ကိစ္စတွေပါရင်ဆိုရင်တော့တန်ယုံကထိထိရောဟိုပေါ့နော်။ဒီတန်ယုံအပိုင်းကိုတော့လုတ်ပေးနိုင်တယ်ပေါ့နော်။ဒီရောကြီးတွေပါလေကိစ္စရေပေါ့အဲဒီမဲ့လူသမားတွေရဲ့ကြုံတွေ့နေရတဲ့ခက်ခဲတွေကိုဖြေရှင်းပေးနိုင်ဖို့တဆော့ကျွန်တော်ပြောတယ်ဘာသာစကားခက်ခဲရဲ့ဥပဒေပိုင်းဆိုင်ရာမကျွမ်းကျင်မှုတွေကြောင့်မလို့နောက်ပြီးတော့သူတို့ရဲ့တက်တန်းကခဏလေးခင်ဗျာဒီလိုဖြစ်တဲ့သဘောနားလဲမလို့ပဲရှိသေးတယ်ဆက်ချင်းသူကပြောင်းအောင်ပြန်တော့လေအဲ့တော့သူတို့ခင်ဗျာမှလည်းတစ်ဖက်ကကြည့်ရင်တော့တနာကြပါခင်ဗျာအဲဒါပေမဲ့လူသမားတွေမှလည်းဒီကိုရီးယားမှာကအခြေအနေကတော်တော်ဆိုးတယ်ခင်ဗျာအထူးသဖြင့်ဒီအလို့သမားတွေက၃နှစ်စာချုပ်ဆိုတဲ့ဥသာကိုချုပ်ပြီးလာခဲ့ရတယ်။အဲ၃နှစ်စာချုပ်ကိုချုပ်တဲ့အချိန်မှာလည်းကိုကကိုရီးယားမှာဘလို့အလုပ်မျိုးလုပ်ရမယ်ဆိုတော့မသိဘူး။ဘလို့ဆက်မျိုးကိုင်ရမယ်လို့မသိဘူး။ဟောဒီရောက်တော့မှအချိန်နဲ့ဆိုးတဲ့ခါကျတော့စာချုပ်ကြီးကချုပ်ထားတော့အလွဲတကူလုတ်ကြောင်းခွင့်ကိုလည်းပိတ်ထားတယ်လေ။အဲ့တော့လုတ်ကလည်းပြောင်းလို့မရအလုတ်ကျန်းတွေကိုလည်းခိုင်းတယ်။အထူးဖြင့်လုတ်ချင်းဆိုးတွေနဲ့တွေ့ရတဲ့ခါကျတော့အလို့သမားတွေကနောက်ဆုံးမနေနိုင်တဲ့ခါကျတော့ဥပဒေဖောင်သွင်းရတယ်အလုတ်ကြောင်းခွင့်လည်းမရှိတော့ထွက်ပြေးကြတယ်ပေါ့နော်။ဖြစ်ပြကြတော့မြန်မာအစိုးရကဘာလုပ်လဲဆိုတော့ဒီကိုရီးယားကိုလွတ်တဲ့အချိန်မှာ15ဒိန်ကိုသဘောတင်ခိုင်းတယ်။အဲဖြစ်ပြတော့နောက်တဲ့15ဒိန်ကိုထပ်ယူပြီးတော့ဒိန်30ထန်ရိုက်တယ်ပေါ့နော်။အဲတော့ခုလူမျိုးတွေကဒီမှာလဲဒုက္ခရောက်ရတယ်။ပြီးတော့ဒိန်30ထန်ငွေကိုလည်းထပ်ဆောင်ရတယ်ဆိုတော့ပြီးနှစ်ခါနာတာပေါ့နော်။အော်လူသမားတွေကတော့အစိုးရနဲ့ပတ်သက်လာရင်တော့တော်တော်လေးကိုခံကျင်းကြတယ်ပေါ့နော်။ဒီကိုရီးယားရောက်နေတဲ့မြန်မာလူသမားတွေကတော့
ဟုတ်ကဲ့အခုဒီတန်ယုံဘက်ကတော့သူတို့ဒီအလုသမားကြီးရဖြည့်ရှင်းဖို့ကော်မတီတွေပါတွေဖွဲ့ပြီးတာမျိုးရောရှိပါလားတောင်ကိုရီးယားမှာပ
ါကော်မတီဖွဲ့ထားတာတော့မရှိခင်ဗျာဒီကိုရီးယားမှာအားကောင်းတာတော့ကျွန်တော်မြန်မာအသင်းဖွဲ့တွေအားကောင်းတယ
်ပရ
ိုက်တာဒီပေါ့နော်ဒီအလုသမားတွေခက်ခဲတွေကိုဖြည့်ရှင်းပေးလို့တဲ့သူတဲ့ဒီပုဂ္ဂလိကပေါ့နော်ပရိုက်တာဒီလှုပ်ရှားတဲ့သူတွေရှိတယ်နောက်တကကိုရီးယားဆိုရာတည်ထောင်တာတဲ့နိုင်ငံသားလူသမားဒီထောက်ပံ့ကူညီစင်တာတွေမှာမြန်မာဝန်ထမ်းတွေတချို့ပေါ့နော်ဝင်လုံနေကြတာအကြောင်းမလို့ဒီမှာရှိတဲ့မြန်မာလူသမားတွေနည်းနည်းအသက်ရှူထောင်တာပေါ့နော်ဒါပေမဲ့ဒီတန်ယုံဘက်ကတော့ဒီမှာရှိတဲ့အဖွဲ့အစည်းတွေရဲ့အကူအညီယူပြီးတော့ဖြည့်ရှင်းတဲ့ဟာလေးတွေရှိပါတယ်ဒီမှာရှိတဲ့လူတွေနဲ့ဆက်ဆံရေးပြည်လည်အောင်လုပ်ပြီးတော့အဲသူ့အနေနဲ့စူးစမ်းမှုလေးတွေရှိတယ်ပေါ့နော်ဆိုတော့ကျွန်တော်ပြောဆိုပေါ့ဒီတယောက်တည်းအနေပြီးအကုန်လုံးလိုက်ဖြည့်ရှင်းလို့မရတာရဲ့နောက်တစ်ခါဒီကျွမ်းကျင်မှုမရှိတာတွေအကြောင်းမလို့အများကလူသမားတွေအတွက်ပြင်းထန်စရာတွေကများတာပေါ့နော်
ဟုတ်ကဲ့အဲ့တော့ဒီကိစ္စမှာဒီမြန်မာနိုင်ငံလူ့သမားဝင်ကြီးဌာနကိုကောအဲတောင်ကိုရီးယားဘက်ကလူ့သမားတွေကတည်းဆက်သွယ်အကူအညီတောင်းမှုတာရှိပါလားဝင်ကြီးဌာနဆိုရင်တော့ဘာလို့အစိုးရချင်းအဆက်ဆံပြီးတော့ဖြည့်ရှင်းပေးလို့ရနိုင်တဲ့အခြေအနေရှိတာ ਉ
ဆင်းပြောရင်တော့ကျွန်တော်တို့ဒီကလူ့သမားတွေကတော့အစိုးရကိုလုံးဝဟိုမဆက်ဆံတဲ့ဒီဘာလို့နော်နီလန်ကိုသုံးနေပြီပေါ့နော်ဘာကြောင့်လဲဆိုတော့ပထမတော့ဒီဆက်ဆံကြဆက်ဆံဖို့တိုးစားတယ်ပေါ့နော်သူကလူ့သမားတွေကတော့တွေ့ကြုံနေရတာအမျိုးမျိုးပေါ့ဗျာအဲ့တချို့ကတော့ဟုတ်လားမလားဟိုဖုံးမဆက်နဲ့ငါကမဆက်ဆက်နဲ့ Viber နဲ့မပို့နဲ့စသဖြင့်ပေါ့နော်အဲ့လိုပြစ်ပြစ်ခါခါအပြောခံရတာမျိုးလည်းရှိတယ်တချို့ကျတော့ဒီအမင်းတို့ဟုတ်လားဘဒုအဖုံးသက်လိုက်ပါဆိုရောအခုကျွန်တော်တို့ဒီ private လုံးနေရတဲ့သူတွေဖုန်းနံပါတ်ကိုပေးတယ်ပေါ့နော်
ကျွန်တော်ကိုတာဝန်ကိုကိုကြည်အောင်လို့ပို့အတွက်လိုရတာပေါ့နော်အဲ့လိုမျိုးအခွန်အရေးနဲ့လာစာယူထားပြီးတော့ပေါ့နော်အဲ့မဲ့အဲ့လိုဘော်လီဘောပို့ပို့နေတဲ့ကြောင့်မို့ကြာတော့လို့တမားတွေကသူတို့အာမကိုတော့ပဲနေဒီမှာရှိတဲ့အသင်းအဖွဲ့တွေကိုလမ်းဆက်သွယ်ပြီးတော့သူတို့မှကူညီလို့ကူညီကြပါတော့လိုက်ရှာတာတော်တော်ဒုက္ခရောက်ကြပါတယ်ဒီမှာတော့ဟုတ်ကဲ့ပါခင်ဗျာကိုစိုးမို့သူကျေးဇူးပါပဲလ
နိုင်ငံရဲ့အလုံသမားဝန်ကြီးဌာနရဲ့ဟုတ်ကဲ့မြန်မာနိုင်ငံအလုံသမားဝန်ကြီးဌာနအစီအစဉ် MOU အစီအစဉ်နဲ့လာပြီးတော့တရားဝင်လောက်ကင်နေတဲ့လူတူဖြစ်ပါတယ်မတန်တန်ပြုံးအခုလိုအလုံသမားဝန်ကြီးဌာနအစီအစဉ်နဲ့လာပြီးတော့လှုပ်လှုပ်တယ်အဲ့တော့ဒါကဘယ်လောက်ထိဟိုတခြားအလုံသမားတွေတဲ့ပို့မှာခန်းစားခွင့်ပိုရလဲဘလို့ထူးခြားခြားအဆူရလုပ်ပေးနိုင်တာရှိလဲအခြေအနေလေးပြောပါအောင်ဗျာအရလောကကင်ရတဲ့အခြေအနေ
ဟုတ်ကဲ့ဒီမှာအခုလာတဲ့အဖွဲ့တွေမှာမြန်မာအမျိုးသမီး24ယောက်ပါ24ယောက်အဖွဲ့မှာဘုံဘဖန်မီနဲ့လာတဲ့သူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာနေပြီးတော့ဒီချိုင်းနိုင်ငံမှာလာလို့ဖို့အတွက်လူတစ်ယောက်ကို9သိန်းခွဲ8သိန်းကကုန်ကြခံရပါတယ်အဲ့လိုကုန်ကြဖို့အတွက်ကျွန်တော်တို့ကအရင်စည်းရဲ့သူများရှိရချင်းများပြီးမှလာတဲ့သူတွေဖြစ်ပါတယ်အဲ့ဒီဟာကိုဘုံဘဖန်မီကခေါ်လာတော့ကရေတံမှုစက်ရုံကလောက်ရမယ်ဆိုလို့ခေါ်လာပြီးတော့ချိုင်းနိုင်ငံကိုရောက်တဲ့အခါမှာရေတံမှုစက်ရုံမဟုတ်ဘဲနဲ့အရင်ညစ်ပတ်တဲ့အမှိုက်စက်ရုံကလောက်ရပါတယ်ဘလောက်မှညစ်ပတ်တယ်လဲဆိုရင်အဲ့ဒီအမှိုက်တွေကခြေခွက်သေးခွက်တွေထိခိုင်ရတဲ့ကြီးလောက်ရပါတယ်ဒီအတွက်ကျွန်တော်တို့ကလည်းကိုပတ်စံကုန်ကျထားတဲ့အတွက်ကြောင့်မို့လို့ဒီလောက်ကိုပဲရအောင်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်ဒါပေမဲ့ကိုလောက်တောင်းဝင်ကြအောင်လုပ်ပေးခဲ့ပြီမဲ့လုပ်ရှင်ဖြစ်တဲ့သူကကျွန်တော်တို့ပတ်စံအပြည့်အဝမရှင်းခဲ့ပါဘူးလူတစ်ယောက်ကို150 250နှုန်းနဲ့သာရှင်းခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကတန်ညာရှိဦးသိမ့်နိုင်တယ်ဥလားထုံးတော့နေပြီးတော့လောက်သမားအရာရှိဦးသိမ့်နိုင်တယ်ဥလားထုံးတော့နေပြီးတော့ကိုရဲ့ငါက2005ခုနှစ်မှာ2015ခုနှစ်မှာလာပြီးရှင်းခဲ့ပါတယ်။လာပြီးရှင်းတဲ့အခါမှာကျမတို့မိန်းကလေး24ဦးလုံးကိုညဝရီငွေဆက်ကိုပြန်ပို့ပြီးတော့တစ်လခွဲလောက်မှကြာမှဒီကိုပြန်တက်လာဖို့ပြောပါတယ်
။ညဝရီမှာနေပြီးမှဒီကိုပြန်တက်လာဖို့ဆိုတာဘယ်လိုပြောတာလဲခင်ဗျ။ဘန်ကောက်ကူလား
။ရှင်
ညဝတီကနေပြီးမှဒီကိုပြန်တက်လာဖို့ဆိုတာ
မဟုတ်ဘူးဟုတ်တယ်ညဝတီမှာနေပြီးတော့ဒီဆိုင်နိုင်ငံကိုနောက်တစ်ခါတရားဝင်ပြန်တက်လာဖို
့ဟုတ်ကဲ့
ပြောပါလို့သူပြောခဲ့တယ်
ဟုတ်ကဲ့
အဲ့ဒီတလားကိုအတွင်းမှာကျမတို့ညဝတီမှာနေစင်းမှာဘယ်လိုစားပြီးဘယ်လိုနေရမလဲအခုတလားအောင်ဒီဆိုင်နိုင်ငံမှာရောက်ခဲ့တယ်ပတ်စံအပြည့်အဝမရခဲ့တာအိမ်ကိုမပေါက်နိုင်တဲ့ကြီးကျမတို့စားလို့တော့မရှိပါဘူ
းဒါကိုထိစပ်ပြီးတော့တိုင်ကြတာမရှိဘူးလားပြောဆိုတာမရှိဘူးလားလောကမဝင်ကြီးဌာနဖြစ်ဖြစ်ပေါ့
ရှိပါတယ်ကျမတို့တိုင်ကြပါတယ်ရှိပါတယ်သူတို့ကိုယ်တိုင်ကလာရှင်းမယ်ဆိုပြီးတော့လာခဲ့ပါတယ်လာရှင်းတဲ့အခါမှာဒီတန်ယုံနဲ့ဒီထိုင်းနိုင်ငံတန်အညာရှိဦးသိန်းနိုင်နဲ့ဦးနာထွန်းနဲ့ဝန်ကြီးအေဂျင်စီပါပါပါတယ်အဲ့ဒီလူတွေကဒီမှာလောက်ဖို့အဆင်မပြေဘူးအရင်ကညစ်ပတ်တဲ့အလုပ်ဖြစ်နေတဲ့အတွက်ကြောင့်မလို့နောက်တစ်ခုအလုပ်ပြောင်းပေးမယ်နင်တို့ညဝတီလေဆက်မြုံမှာတလားဘယ်လောက်ကြာအောင်နေလို့ပြောတယ
်အဲ့
ဒီအတွက်ကျမတို့ကပြန်ပြီးပြောတယ်တမီးကိုစားရနေရေးကိုဘယ်လိုလုပ်ပေးမလဲဆိုတော့အဲ့ဒီမှာခဏတိတ်ကြီးခံနေလို့ပြောတယ်အခုချိန်ကြီးတမီးတို့ကပတ်သက်တဲ့ကြာမှလည်းမရှိဘ
ူးအခုကမတန်တန်ပြုံးတော့အခုဘာမှလည်း time မှာလားညဝတီမှာပဲလား
အခု time မှာပါ time ရဲစခန်းမှာပါအခုနေနေရတာ
ရဲစခန်းမှာဆိုတာဖမ်းခံထားရတာလား
ဆောင်းချင်တာမဟုတ်ပါဘူးသူကပြန်ပို့ပေးမယ်ဆိုပြီးတော့ဒီနေ့ကိုရဲ့ငါကိုရဲ့ငါက2015မှာဒီနေ့ညနဲ့ကားနဲ့ပြန်ပို့ပေးမှာပြန်ပို့ပေးတဲ့မိန်းကလေး24ဦးကိုဆိုင်းမြန်မာပွဲစားလည်းမပါဘူးနောက်ပြီးတော့ဒီထိုင်းနိုင်ငံတာဝန်ခံလည်းမပါဘဲနဲ့ဆိုင်းသားသမားတွေနဲ့ကျမတို့နေဆက်ကိုပြန်ပို့မယ်ဆိုတော့ကိုယ့်အတွက်လုံခြုံမှုလည်းမရှိဘူးနောက်ပြီးတော့ပတ်စပို့ကိုလည်းလက်ထဲမှာမအပ်ထားပါဘူးအဲ့ဒီအတွက်ကြောင့်မို့လို့ကိုယ့်ဘက်ကိုမလုံခြုံတဲ့အတွက်ကျမတို့လိုက်မသွားရဘူးဒီအတွက်ကြောင့်စိတ်ရောနေပြီးတော့လမ်းလျှောက်ပြီးတော့ဒီထိုင်းနိုင်ငံလူပုလီဥထုံအတနာမိခုံရဲစခန်းမှာတမီးတို့ညအိမ်ပြီးတော့နေရပါတယ
်ဟုတ်ကဲ့ပါ
အခုချိန်ဒီတမီးတို့ကဘာမှလည်းမဆားတဲ့အတွက်ဒီရဲစခန်းရဲ့ရဲမှုကြီးရဲ့ပေါ့ဇနီးပေါ့ထိုင်းအမျိုးသမီးကနေပြီးတော့မုတ်တွေအေးတွေလာပြီးကျွေးပါတယ
်ဟုတ်ကဲ့နောက်တူပါပဲအဲ့လိုပဲမြန်မာလူသမားတူပါတဲ့အဲကိုအေးမင်းအောင်ကိုမင်းအောင်ကိုအေးမင်းအောင်ကြားပါလားခင်ဗျဟုတ်လားကိုအေးမင်းရဲ့တွေ့ကြုံလေးပြောပါအောင်ဟုတ်ကဲ
့အဆင်မပြေပါဘူးခင်ဗျာကျွန်တော်တို့နေဝင်ပုံတွေကနေပြီးတော့ကျွန်တော်တို့တယောက်လူတယောက်လေး6တင်း7တောင်ခွဲနှုန်းပြီးဆောင်ပြီးတော့ကျွန်တော်တက်လာခဲ့တာပါဒီမှာနိုင်ငံမှာစာချုပ်ထုတ်လာတဲ့ကုမ္ပဏီကဟိုသူကစက်ရုံကတော့ဆက်ဆက်ဖြစ်ပါတယ်အခုကျွန်တော်တို့လောက်ရတာရေဟောတာစက်ရုံကလောက်ရပါတယ်နောက်တစ်ခုနနေ့တိစက်ရုံကလောက်ရပါတယ
်ဟုတ်ကဲ့အခုကြော့တောင်းကိုကျွန်တော်လည်းခေါ်ချင်ပါအခုကြော့တောင်းကျွန်တော်10မိနစ်လောက်ပဲချိန်ရတော့ပါတယ်အခုဖြစ်ပျက်တွေကထိုင်းနိုင်ငံမှာဖြစ်တဲ့ကိစ္စပါ MOU စီစဉ်နဲ့လာတဲ့အလို့သမားတွေကတကယ်လောက်ရမယ်သူတို့လောက်ရမယ်ထင်တဲ့နေရာမှာမလောက်ရဘူးတခြားနေရာမှာလောက်ရတယ်အဲ့တော့ဒီအခြေအနေရောတန်ယုံကမသိဘူးလားတန်ယုံကမဆောင်ရွက်ပေးနိုင်ဘူးလား
တန်ယုံကလည်းသိပါတယ်လောသမဝန်ကြီးဌာနကလည်းသိပါတယ်ဒါပေမဲ့ကျွန်တော်တို့တင်ပြတဲ့အချက်လက်တွေကိုလောသမဒုဝန်ကြီးကပြည်ပြင်လင်းရင်လက်မခံဘူးဗျကျွန်တော်တို့ကမကောင်းပြောတယ်ဆိုပြီးတော့ပဲတင်ပြကြမှာရေးတယ်ဗျ ကျွန်တော်တို့ဖြစ်နေချင်တာကဒီမှားနေတဲ့ဘူဟာရတွေကိုမှားမှန်သိသိပြီးတော့မှမှန်မှန်ကန်ကန်နဲ့ဖြစ်ဖို့ဆိုတဲ့ရည်ရွယ်ထားတာပါဒါနဲ့သူတို့တွေကမသိတဲ့အပြင်ကိုညှဉ်းဆန်နေပါလေကြသူတို့ကောင်းတယ်ဆိုပြီးတော့ပဲစွပ်ပြောနေတာပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တဲ့လီလိုက်အစီအစဉ်အချိန်နဲ့ဆက်သွားလို့ပါအဲ့တော့ပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်ဦးမြတ်ကျော်ဝင်းကုစုမှုသူနဲ့တခြားမြန်မာလူသမားတွေကိုတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ဒီမှာပဲကျေးဇူးတင်ပါပါ
ကတညူစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ပါရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်ကျွန်တော် VOE နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOE ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားအဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပ
ါဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူထမ်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တော်ရရှင်တွေ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တက်စင် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းကနေတနေ့ကို3ချိန်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။ဒါအပြင်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်နေပါရတယ်။အခုထုတ်လွှင့်နေတဲ့နနခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ line to meter 24 32နဲ့49ကနေတိုက်ရိုက်နားဆင်နိုင်ပါရရှင်။တင်ချင်းချုပ်ကိုတိဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အီရန်နိုင်ငံဘက်ကရမ်မြို့တော်မြောက်ဘက်ကအကျဉ်းထောင်တစ်ခုမှာထောင်ပေါက်ပြေးဖို့ကြိုးစားရင်းအထူးကြိုးဖြစ်ပြီးတော့လူ36ဦးထဲမှာနေတည်ဆုံပြီးအကျဉ်းသား40ထွက်ပြေးသွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ခါလစ်အကျဉ်းထောင်ကဒီကြိုးတွင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့အကျဉ်းသား30တည်ဆုံတယ်လို့အီရန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့တခြားတာဝန်ရှိသူတွေကတော့တည်ဆုံသူအရေအတွက်ဟာရဲတပ်ဖွဲ့ဝင်12ဦးနဲ့အကျဉ်းသား50ထဲမှာရှိမယ်လို့ပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျွန်းဂျွန်းဘောကနေကတင်ခဲ့တဲ့မြန်မာငါးဖမ်းလုသားတွေကပထမဆုံးအတော့ဟာစနေနေ့ကမြန်မာနိုင်ငံစီပြန်ရောက်သွားပါပြီ။ငါးဖမ်းလုသားတွေကိုဂျွန်းတွေတပွဲခိုင်းစေနေတဲ့အကြောင်း AP သတင်းဌာနကရေးသားဖွင့်ချခဲ့ပြီးတဲ့နောက်အဲ့ဒီငါးဖမ်းလုသားတွေကိုကတင်ခဲ့တာပါ။အခုတိုင်းပြည်ပြန်ရောက်သွားတဲ့ငါးဖမ်းလုသားတွေထဲမှာအင်ဒိုနီးရှားရေပြင်ကငါးဖမ်းသင်္ဘောတွေမှာလူလူဖို့လူမောင်းခိုးကူးသူတွေကဖျားယောင်းသွေးဆောင်တာကိုခံခဲ့ရတဲ့ငါးဖမ်းလုသား15ယောက်လည်းပါဝင်ပါတယ်။သူတို့မိသားစုတွေနဲ့ဘယ်တော့ပြန်ပေါင်းစည်းကြမယ်ဆိုတာကတော့အသေးချမသိရသေးပါဘူး။ထိုင်းအနာဘက်တွေကနိုင်ငံတွင်းမှာရှိတဲ့လူမောင်းခိုးကူးတဲ့စခန်းတွေကိုအချိန်မီဖော်ထုတ်နိုင်ဖို့ကြိုးပမ်းနေရတာနဲ့အမျှနိုင်ငံတောင်ပိုင်းမှာတွေ့ခဲ့တဲ့ရွှေပြောင်းလူထိုင်သူတရာကျော်ကိုသူတို့ဟာလူမောင်းခိုးကူးခံရသူတွေဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးစနေနေ့ကစစ်ဆေးမေးမြန်းကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလူယူဆရတဲ့ရွှေပြောင်းလူထိုင်သူ33ယောက်ရဲ့ရုပ်လောင်းတွေမြှုပ်ထားတာကိုနိုင်ငံတောင်ပိုင်းစုံကလောက်ခရိုင်မှာတွေ့ရှိခဲ့ပြီးလူမောင်းခိုးကူးတဲ့စခန်းလူတန်းရရှိရတဲ့စခန်း၃ခုကိုလည်းတွေ့ခဲ့ရပါတယ်။အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုလွဲသွင်းဆောင်မှုဆိုင်ရာဆွဲချက်တွေနဲ့အီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။အမှုကိုပြန်စစ်ဆေးတဲ့တရားခွင်ကနေအခုလိုပြစ်ဒဏ်ချလိုက်တာဖြစ်ပြီးဒီအတွက်ကြောင့်မစ္စတာမူဘာရက်ဟာရာဇဝတ်သားဖြစ်သွားပါပြီ။နိုင်ငံကောင်းဆောင်အဖြစ်ကနေဖြုတ်ချခံရတာ၄နှစ်ကြာပြီးတဲ့နောက်ပိုင်းအခုလိုပြစ်ဒဏ်ချမှတ်ခံရတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုချွတ်သိန်းကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့ Zeenab Abdul Rahman ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာပါရှင်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.